Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA မိဂန်တန်ရဲ့2019ခုနှစ်အောက်တိုဘာလ17ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ3240 49ရိုးကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့စုမြတ်ပါပါရှင်အမေရိကန်ကြီးတက်အနေနဲ့အရေးပေါ်အခြေအနေအတွက်စရိတ်အစင်သင့်ဖြစ်နေဖို့လိုအပ်တယ်လို့ကြီးတက်ကာကွယ်ရေးဦးစီးချုပ်ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစက်တင်ဘာ5ရက်နေ့ကနယ်မြေရှင်းလင်းရေးလုပ်ငန်းတွေကိုတပ်မတော်ဘက်ကလုံးဝဆောင်ရွက်ခြင်းမရှိတော့ဘူးလို့မြန်မာအစိုးရကထပ်မံပြောကြားခဲ့ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေကြတဲ့ဒီရခိုင်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကာလဝမ်းရောဂါကာကွယ်ဆေးတိုက်တွေးတဲ့အစီအစဉ်တွေကိုကုလကလှုပ်ဆောင်နေပါတယ်။
It goes, as you said, with a whole large teams of medical help staff, spontaneous
settlement. WHO တာဝန်ရှိသူတို့ကပြောကြားခဲ့တာပါဒီအကြောင်းကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။တခါရခိုင်ဒေသကိုတန်တမန်တွေတွားရောက်လေ့လာတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိသလို NCA အဖြစ်ရအဖွဲ့တွေနဲ့အပြစ်မရရသေးတဲ့အဖွဲ့တွေတွေ့ဆုံဆွေးနွေးကြမယ်အကြောင်းကိုလည်းတင်ပြဦးမှာပါ။တခါကမ္ဘာသတင်းတွေထဲမှာတော့ဒီမြောက်ကိုရီးယားအရေးနဲ့ပတ်သက်တဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ကပြောပြပေးပါဦးခင
်ဗျ။အမေရိကန်ကြီးတဲ့အနေနဲ့အရေးပေါ်အခြေအနေအတွက်အပြည့်အဝအာရုံစိုက်ပြီးစည်ရေးအစဉ်သင့်ဖြစ်နေအောင်လုပ်ဖို့လိုအပ်တယ်လို့ကြီးတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမတ်မီလီကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားပြဿနာကိုစည်ရင်းနီးလန်းနဲ့ဖြေရှင်းဖို့လိုအပ်လာရင်အသင့်ဖြစ်နေဖို့လိုအပ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပြီးနောက်တရက်မှာပဲကြီးတက်ဦးစီးချုပ်ကသူ့ရဲ့တပ်ဖွဲ့ဝင်တွေကိုခုလိုထပ်ပြောခဲ့တာပါအခုအချိန်ကာလဟာသမိုင်းမှာအဆုံးဖြတ်ပေးမဲ့ကာလဖြစ်တယ်လို့ဝါရှင်တန်မြို့တော်မှာအင်္ဂါနေ့ကကျင်းပတဲ့ကြီးတက်ရဲ့နှစ်ပတ်လည်ညီလာခံမှာဗိုလ်ချုပ်ကြီးမီလီပြောခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားပြည်ထနာကိုအမေရိကန်ကလောလောဆယ်တန်တမာရေးနီးလန်းနဲ့ဦးစားပေးလုပ်နေပေမဲ့တကယ်လို့အခြေအနေပြောင်းသွားရင်အဆင်သင့်ဖြစ်နေအောင်လို့စစ်တပ်အနေနဲ့အသင့်ပြင်ထားရမယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတနင်္လာနေ့တုန်းကပဲပြောကြားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကစစ်တိုက်ဒုံးကျည်ဆန်တက်မှုတွေအပြင်ပြီးခဲ့တဲ့လကနျူကလ িয়ার ဆန်တက်မှုတစ်ခုကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားမှာတင်းမာမှုတွေမြင့်တက်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကိုပြင်းထန်တဲ့အတုံးနှုံးတွေတုံးပြီးချိန်ချောက်ထားပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တယ်လာဆန်ကသမ္မတဒေါ်နယ်ထရမ့်ကိုညာရင်နှဲပါသူဖြစ်ဝေဖန်ခဲ့တယ်လို့သတင်းတွေထွက်ပေါ်လာပြီးတော့ပိုင်းညာရင်ရှင်းပြမယ်ဆိုလို့ရှိရင်သူ့ပဲအနိုင်ရမှာဖြစ်တယ်ဆိုပြီးတော့သမ္မတထရန့်ကပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီလိုပြောဆိုမှုတွေကအချင်းချင်းနောက်ပြောင်တဲ့သဘောတသက်နဲ့သမ္မတကပြောခဲ့တာပါလို့အင်ပီရိုပြောခွင့်ရပုဂ္ဂိုလ်ဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ်။ဒါတွေကသတင်းအတူရောင်နေပါလို့လည်းသမ္မတထရန့်ကဆိုပါတယ်။မြောက်ကိုရီးယားရေးစစ်ဆက်ညှိနှိုင်းမှုနိုင်ငံသားရေးဝန်ကြီးရက်စ်တလဆန်ရဲ့ကြိုးပမ်းမှုတွေဟာအချင်းကုန်တာပဲရှိမယ်ဘာမှအလုပ်ဖြစ်မှာမဟုတ်ဘူးလို့သမ္မတထရန့်ကTwitter internet လူမှုကွန်ရက်ကနေတဆင့်ပြောဆိုထားတာရှိပါတယ်။ဝင်းကြီးတယ်လီဆန်ပေါ်မှာသူယုံကြည်မှုပြည့်ဝရှိပါတယ်လို့လည်းသမ္မတထရန့်ကပြောထားတာလည်းရှိပါတယ်။နိုင်ငံရေးမူဝါဒနဲ့ပတ်သက်ပြီးတော့သမ္မတနဲ့ဝင်းကြီးတယ်လီဆန်တို့အကြားမှာသဘောထားကိုယ်လှည့်မှုတွေရှိနေလို့ယာတုကနေနားယူဖို့အထိစဉ်းစားနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့လည်းဒါတွေဟာလည်းသတင်းမှားတွေပါပဲလို့သမ္မတကဆိုပါတယ်။နေ့တုန်းကတော့သမ္မတထရန့်ရဲ့ဝင်းကြီးတယ်လီဆန်ရဲ့ကာကွယ်ရေးဝင်းကြီးဂျင်မက်တစ်တို့သုံးဦးအင်ပီရိုကနေတဲ့စာစားပွဲမှာချင်းချင်းမျက်နှာချင်းဆိုင်ဆုံးအတူစားတော့ခဲ့ကြပါလေ
။စပိန်နိုင်ငံတွေကကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုးနီးယားဒေသကိုလွတ်လပ်ရေးကြေညာဖို့ခွဲထွက်ရေးလိုလားတဲ့ခေါင်းဆောင်တွေပြင်ဆင်ခဲ့ပေမဲ့စပိန်ဗဟိုအစိုးရနဲ့ညှိနှိုင်းမှုတွေလုပ်နိုင်ဖို့အတွက်အင်္ဂါနေ့တုန်းကအစီအစဉ်ကိုစိုက်ထားခဲ့ပါလေ။လူမှုစန္ဒခံယူပွဲမှာခွဲထွက်ဖို့လိုလားသူတွေဘက်ကမဲအများစုရရှိခဲ့ပြီးတဲ့နောက်ကက်တလိုးနီးယားလွတ်လပ်ခွင့်ရရှိတိုက်တယ်လို့ကက်တလိုးနီးယားလွှတ်တော်ဥက္ကဋ္ဌCarlos Puigdemont ကပြောကြားခဲ့ပါတယ်။ဗဟိုအစိုးရအနေနဲ့သူတို့နဲ့ဆွေးနွေးဖို့ကိုလည်းသူကတိုက်တွန်းပါတယ်။ကက်တလိုးနီးယားဒေသခေါင်းဆောင်တွေရဲ့လွတ်လပ်ရေးကြေညာနိုင်ဖို့လုပ်တဲ့နှီးကိုအစိုးရကပယ်ချတယ်လို့ဝန်ကြီးချုပ် Mariano Rajoy အစိုးရပြောခွင့်ရသူကပြောကြားခဲ့ပါတယ်။ကက်တလန်ခေါင်းဆောင်တွေကခွဲထွက်ဖို့ဆုံးဖြတ်ထားပြီးချိန်မှာဆွေးနွေးစရာအကြောင်းမရှိဘူးလို့လည်းသူကပြောပါတယ်။အောက်တိုဘာ၁ရက်နေ့ကကျင်းပခဲ့တဲ့ဆန္ဒခံယူပွဲအတွင်းမှာခွဲထွက်လိုတယ်လို့မဲပေးသူ90ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်။ဒါပေမဲ့အဲ့ဒီဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့စပိန်အစိုးရကကြေညာခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနောက်ဖက်ခြမ်းကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီလောင်ကျွမ်းမှုတွေဖြစ်ပွားခဲ့လို့လူအနည်းဆုံး15ဦးသေဆုံးပြီးတော့လူနေအိမ်နဲ့တခြားအဆောက်အဦတွေထောင်ထဲချပြီးတော့မီးလောင်ကျွမ်းခဲ့ရပါတယ်။ဒီဖြစ်ပျက်ကိုကြီးမားတဲ့ဘေးဒုက္ခတစ်ခုပဲလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီး ဒေါ်လာမီလီယံတွေနဲ့ချီပြီးတော့မိပေးကူညီကယ်ဆယ်ရေးအတွက်အစိုးရရဲ့ရေးပေါ်ကူညီတွေပေးသွားမယ်လို့လည်းဆိုပါတယ်ကယ်လီဖိုးနီးယားပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုအစိုးရကရက်တီသွားမယ်လို့လည်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်မှုကိုသမ္မတထရန့်ကပြောခဲ့ပါတယ်ဆန်ဖရန်စစ္စကိုမြို့ရဲ့မြောက်ဘက်ကဒီနာပါတောင်ကြားလို့ခေါ်တဲ့ကမ္ဘာကျော်ဝိုင်ရက်စိုက်ပျိုးထုတ်လို့ရည်ဒေသမှာတင်းလာနေကစပြီးတော့လောင်ခဲ့တဲ့မိဟာမနေ့ကအထိလောင်ချမ်းမှုတွေရှိနေခဲ့ပြီးတော့မိသားသမားတွေကြိုးစားပြီးတော့နှိမ့်သက်နေကြပြီမဲ့လေ၆တွေ့တဲ့အခြေအနေနဲ့လေးတိုက်မှုတွေရှိနေတာကြောင့်မိတွေမငြိမ့်နိုင်ပဲဖြစ်နေပါတယ်မိတန်ကြောင့်ထောင်နဲ့ချီတဲ့လူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးတော့မြေအိကတသိန်းတသောင်းကျော်ပျက်စီးခဲ့ရပါတယ်တည်ဆုံးကြကြသူတွေထဲမှာအသက်100အရွယ်ရှိတဲ့မျိုးသားတူနဲ့သူ့ရဲ့ဇနီးအသက်69နှစ်အရွယ်မျိုးသမီးတူဦးတို့ပါဝင်ခဲ့ကြပြီးတော့အဲ့ဒီမီးလောင်နေတဲ့အချိန်မှာသူတို့နှုတ်ဟာအင်းထဲကနေမီးလွတ်အောင်မယုံထွက်နိုင်ခဲ့ကြပါဘူးအခုချိန်ထိတော့ဘာကြောင့်ဒီတော်မီတွေလောင်တဲ့ဆိုတဲ့အကြောင်းအရာကိုမသိရသေးပါဘူ
း UAV ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပေါ်ထူးနေမတဲ့အတွက်တက္ကနကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့တိုက်ခိုက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစက်တင်ဘာ5ရက်နေ့ကနယ်မြေရှင်းလင်းရေးလုပ်ငန်းတွေကိုတပ်မတော်ဘက်ကလုံးဝဆောင်ရွက်ခြင်းမရှိတော့ဘူးလို့မြန်မာအစိုးရကထပ်မံပြောကြားခဲ့ပါတယ်။ပဋိပက္ခတွေဖြစ်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတန်တမန်တွေနဲ့သတင်းမီဒီယာတချို့ကိုအင်္ဂါနေ့တုန်းကခေါ်ဆောင်ပြသစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။နေချင်းပြန်သွားတဲ့ခီးစဉ်မှာဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊တရုတ်၊ထိုင်းနဲ့လာအိုနိုင်ငံတပ်အမတ်ကြီးတွေနဲ့သတင်းတောက်တချို့ဘူးတီတောင်မြို့နယ်၊မောင်တော်မြို့နယ်တွေကခြေရွာတချို့ကိုအင်္ဂါနေ့တုန်းကသွားရောက်လေ့လာနိုင်ခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေဦးဆောင်တဲ့ခီးစဉ်အတွင်းမှာမွတ်စလင်ခြေရွာတွေ၊ဟိန္ဒူဘာသာဝင်တွေနေထိုင်တဲ့ခြေရွာတွေမျိုးတိုင်းရင်းသားခြေရွာတွေစီကိုသွားရောက်ပြီးတော့ရွာသားတွေနဲ့တွေ့ဆုံမေးမြန်းခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်သွားဖို့မောင်တော်မြို့နယ်ကလင်းပြန်ကွင်းခြေရွာနားမှရောက်နေတဲ့မွတ်စလင်တပေါင်းလောက်အပြင်ဂေါ်ဒူတာရခြေရွာနားမှဒီနှစ်နိုင်ငံချန်စီယိုနားမှစုဝေးရောက်နေတဲ့အစ္စလမ်ဘာသာဝင်900လောက်နဲ့လဲတွားရောက်တွေ့ဆုံတယ်လို့သတင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။စက်တင်ဘာ9ရက်နေ့ကစလို့နေမြင့်ရှင်းလင်းမှုတွေတက်မတော်ဘက်ကဆောင်ရွက်မှုလုံးဝမရှိတော့တဲ့အတွက်ကို့ခြေရွာတွေမှာပြန်လည်နေထိုင်ဖို့အတွက်အဝင်ကြီးဦးကျော်တင်းဆွေကသူတို့ကိုတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတပ်အမတ်ကြီးမိုဟာမက်ဆူဖီယာရာမန်ကလည်းသူ့နိုင်ငံဘက်ရောက်နေသူတွေနေရေးထိုင်ရေးစားရေးတောက်ရေးအဆင်မပြေမှုတွေကြုံတွေ့နေရတဲ့အတွက်ဒီလူတွေကို့ရွာခြေရွာမှာကိုပြန်နေဖို့အတွက်တိုက်တွန်းပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွေချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတော့ဩဂတ်စ်လကုန်ပိုင်းကလေးကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတဲ့မွတ်စလင်9သိန်းကျော်ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသဘက်ကိုနိုင်ငံသားတပ်တမန်တွေနဲ့သတင်းမီဒီယာတွေကိုဒုတိယအကြိမ်လေ့လာခွင့်ပေးတာပါ။စက်တင်ဘာလကုန်ပိုင်းတုန်းကတော့ကုလသမဂ္ဂတာဝန်ရှိသူတွေအများစုအနောက်တိုင်းတပ်တမန်တွေနဲ့သတင်းတောက်တွေကိုပထမတစ်ကြိမ်လေ့လာခွင့်ပြုခဲ့ပါတယ်
။လူမျိုးရေးဘာသာရေးတင်းမာမှုတွေလျော့ပါစေဖို့ဆိုတဲ့ရည်ချက်နဲ့ဘာသာပေါင်းစုံငြိမ်းချမ်းစုတောင်းပွဲတစ်ခုရန်ကုန်မြို့မှာမနေ့ကကျင်းပခဲ့ပါတယ်အဲ့ဒီခန္ဓာကိုလူတွေတောင်းတဲ့ချီတယောက်ခတ်ကြပြီးတော့ထင်ရှားတဲ့ဘာသာရေးဥဆောင်ပုဂ္ဂိုလ်တွေကနိုင်ငံသားချင်းချင်းတင်းတင်းမြတ်မြတ်ရှိရေးနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ကြရေးတို့ကိုတိုက်တွန်းပြောဆိုခဲ့ကြပါတယ်ဗုဒ္ဓဘာသာမွတ်စလင်ခရစ်ယာန်နဲ့ဟိန္ဒူဘာသာရေးခေါင်းဆောင်တွေကဟောပြောခဲ့ကြတာဖြစ်ပြီးတော့ချင်းချင်းအမုန်းမပွားအောင်သတိရှိကြဖို့နဲ့မေတ္တာထားဆက်ဆံကြဖို့တိုက်တွန်းခဲ့ကြပါတယ်နိုင်ငံကမှမြန်မာနိုင်ငံသားတွေကိုရစ်ဆက်သူတွေအဖြစ်ပုံဖော်နေတာကြောင့်မြန်မာတွေရဲ့စစ်မှန်တဲ့မေတ္တာတရားကိုပြသဖို့လိုနေပြီလို့ရန်ကုန်ကက်သလစ်အသင်းတော်ရဲ့ယဟန်မင်းအမတ်ချားလ်စ်မောင်ဘူကပြောပါတယ်ရန်ကုန်တိုင်းတန်ကနာယကဆရာတော်ဘတ်တန်တကိတ္တဗလာကတော့လူတွေတူးနဲ့တူးအချင်းချင်းကွဲပြားမှုတွေရှိပေမဲ့ငြိမ်းချမ်းရေးအတွက်စိတ်တွေတူအောင်ထားနိုင်ကြဖို့တိုက်တွန်းခဲ့ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူတွေအခုရက်ပိုင်းအတွင်းမှာရုတ်တရက်များလာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်တွေကပြောပါရယ် အောက်တိုဘာ6ရက်တနင်္လာနေ့တရက်ထဲမှာပဲမြန်မာနိုင်ငံဘက်ကရောက်လာသူ11,000လောက်ရှိတဲ့အတွက်ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရုံ UNHCR အနေနဲ့နုံနုံကြကြစောင့်ကြည့်နေပြီးတော့အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုလည်းပို့ဆောင်ပေးနေတယ်လို့ပြောပါရယ်။ဒါ့အပြင် UNHCR နဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးတော့အသစ်ရောက်လာတဲ့ဒုက္ခသည်တွေအတွက်ယာယီစခန်းဖွင့်ပေးဖို့လည်းစီစဉ်ထားပြီးလက်ရှိဒုက္ခသည်စခန်းနဲ့ကီလိုမီတာ20လောက်ဝေးတဲ့ကူတပလောင်နဲ့ဘလူးခါလီဒေတာတွေကိုပို့ဆောင်ပေးနေပါတယ်အသေးရောက်လာကြသူတွေဟာဘူးသီးတောင်မြို့နယ်ဘက်ကဖြစ်ကြပြီးတော့သူတို့နေအိမ်တွေမိရှုခံရတပ်ဖြတ်ခံရမှကြောက်တဲ့အတွက်ထွက်ပြေးလာတာလို့တချို့ကပြောကြတယ်လို့တချို့ကလည်းအကြမ်းဖက်မှုတွေကိုစိုးရိမ်တဲ့အတွက်ထွက်ပြေးလာတယ်လို့ပြောတဲ့အကြောင်း UNHCR ပြောခွင့်ရသူ Adrian Edwards ကဂျနီဗာမှာအင်္ဂါနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်သတင်း6ပတ်လောက်အတွင်းမြန်မာနိုင်ငံဘက်ကနေထွက်ပြေးလာသူတန်တဝက်လောက်ကျော်ရှိနေပြီးနောက်ထပ်အခြေအနေဆိုးလာနိုင်ခြေရှိတယ်လို့လည်းသူကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အစီအစဉ်နဲ့ Cox's Bazar ဒေသမှာရှိတဲ့ရိုဟင်ဂျာတွေကိုကာလဝမ်းရောဂါကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်ကိုအင်္ဂါနေ့ကစတင်ပါတယ်အရင်ရှိပြီးသားဒုက္ခသည်တွေအပြင် August လကစလို့ရောက်ရှိလာတဲ့ဒုက္ခသည်6သိန်းခွဲလောက်ကိုကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်ဟာကမ္ဘာ့မှာဒုတိယအကြီးအကျယ်ဆုံးလို့ကုလသမဂ္ဂကဆိုပါတယ်ရှင
်စစ်အနာသိမ်းထားတာ၄နှစ်ကြာလာခဲ့ပြီဖြစ်တဲ့ထိုင်းစစ်အစိုးရကထွေထွေရွေးကောက်ပွဲတွေကိုထိုင်းနိုင်ငံမှာနောက်နှစ်ထဲကျရင်ကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ကမနေ့တုန်းကပဲကြေညာခဲ့ပါတယ်2018ခုနှစ်နိုဝင်ဘာလထဲမှာရွေးကောက်ပွဲတွေကိုကျင်းပမယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဘန်ကောက်မြို့မှာသတင်းထုတ်တွေကိုမနေ့တုန်းကပြောခဲ့တာဖြစ်ပြီးတော့ကျင်းပမယ်ရက်အတိအကျကိုတော့လာမယ့်ဇွန်လမှာထပ်ပြီးတော့ကြေညာမယ်လို့ဆိုပါတယ်2014ခုနှစ်တုန်းကဝင်းကြီးချုပ်ရင်းလက်ရှင်တော်ကိုရာထူးကနေဖယ်ရှားခံခဲ့ရပြီးလက်ရှိဝင်းကြီးချုပ်ပရာယုတ်ဦးဆောင်တဲ့စစ်တပ်ကတိုင်းပြည်ကိုအာဏာသိမ်းခဲ့တာပါအဲ့ဒီကာလကအကြမ်းဖက်တဲ့ဆန္ဒပြမှုတွေနဲ့ထိုင်းနိုင်ငံရေးဟာမတိမငြိမ်မှုတွေနဲ့အပြင်းထန်ရှိခဲ့တာပါအခုတော့ဝင်းကြီးချုပ်ဟောင်းရင်းလက်ခါလဲအရှိလက်ပိုင်းဒေသကဒူဘိုင်းမြို့မှာထွက်ပြေးတင်းရှောင်နေရပါတယ
်ဘရူနိမနဲ့ခင်ထိတ်တန်းအောင်မြန်မာနိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်နှင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေကူထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့နိုင်ငံကသတင်းတော်တပုတ်နဲ့စတင်ညင်ပါတယ်။အော်တိုဝါလာ၁၀ရက်နေ့ဟာမြောက်ကိုရီးယားနိုင်ငံရဲ့လက်ရှိအာဏာရအလို့သမားပါတီတည်ထောင်ခဲ့တဲ့82နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးအခုရက်ပိုင်းအတွင်းဒုံးကြီးစမ်းသပ်ပြစ်လွတ်မှုတွေထပ်ပြီးလှုပ်လှိမ့်ဦးမယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေတာပါဒီအချိန်မှာပဲမြောက်ကိုရီးယားနဲ့ရင်ဆိုင်မှုအစဉ်သင့်ပြင်ထားကြလို့အမေရိကန်တပ်စစ်တပ်ရဲ့ခေါင်းဆောင်တွေကသူ့တပ်ဖွဲ့ဝင်တွေကိုပြောကြားထားပါတယ်ဒီအကြောင်း VOA သတင်းတော် Victor Victory ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လင်းပြောပြမှာဖြစ်ပါတယ
်မြောက်ကိုရီးယားနဲ့စစ်ရေးရင်ဆိုင်မှုအစဉ်သင့်ပြင်ထားကြလို့အမေရိကန်ကာကွယ်ဝင်ကြီး Jim Mattis ကအမေရိကန်တပ်ဖွဲ့တွေကိုပြောဆိုခဲ့ပြီးတော့နောက်တည့်အကြာမှာပဲအမေရိကန်ကြီးတပ်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီး Mark Milley ကအရေးပေါ်အခြေအနေအတွက်စစ်ရေးပြင်ဆင်မှုအနေနဲ့အမေရိကန်တပ်ဖွဲ့တွေဟာဆူးရှပြတ်သားတဲ့အာရုံစိုက်မှုနဲ့ရှိနေကြရမယ်လို့အမေရိကန်ကြီးတပ်နှစ်ပတ်လည်နေ့အခမ်းအနားမှာမနေ့ကပဲပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့နှစ်ဦးကြားစကားလုံးတွေနဲ့တိုက်ခိုက်နေမှုတွေတနေ့တခြားပြင်းထန်လာနေခဲ့တာနဲ့အတူနှစ်နိုင်ငံကြားတင်းမာမှုတွေဟာလည်းပိုပြီးတော့မြင့်တက်လာနေလို့အခြေအနေတွေဒီထက်ပိုပြီးတော့ဆိုးလာမဲ့အရေးကိုနိုင်ငံတကာကစိုးရိမ်နေကြပါတယ်။တရုတ်နဲ့ရုရှားနိုင်ငံတွေကလည်းချင်းတွေကိုထိမ့်သိမ့်လောက်ကြဖို့တရင်းနာနေတော့ကပဲတီးကြစီပြောဆိုခဲ့ကြပါလေနိုင်ငံတကာလေးလာမှုတွေကိုလှုပ်ဆောင်နေတဲ့ Washington DC ခြေစိုက် Atlantic Council ကကြီးတန်းအဖွဲ့ဝင် Robert Manning ကတော့သမ္မတ Trump ရဲ့ Twitter ရေးသားမှုတွေကအခြေအနေတွေကိုပို့ပြီးတော့စိုးပွားလာစေတယ်လို့ယူဆပါတယ
် The job of the military is to plan for contingencies that's their job so
စစ်တပ်ရဲ့လူကအရေးပေါ်ရင်ပေါ်သလိုလှုပ်ရှားဆောင်ရွက်ရတာမျိုးပါဒါကစစ်တပ်ရဲ့တဘာဝပါဘာမှထူးပြီးတော့ပူပင်နေရမယ့်ကိစ္စမျိုးမဟုတ်ပါဘူးမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကစီရေးရအတင်းပြင်ဆင်ထားတဲ့ကိစ္စမျိုးလှုပ်လာခဲ့တာနှစ်တွေတော်တော်ကြာပါပြီအဆမ်းမဟုတ်ပါဘူးပြဿနာကိုပိုးပြီးတော့ဆိုးသွားစေတာကနိုင်ငံသားရေးဝန်ကြီး Rex Tillerson တရုတ်နိုင်ငံကိုတွားပြီးတော့မြောက်ကိုရီးယားကိုတရုတ်ကနေတဆင့်ဖိအားတွေပိုးပြီးတော့ပေးအောင်စီယုံပြောဆိုနေတဲ့အချိန်မှာသမ္မတ Donald Trump က Twitter ကနေပြီးတော့ရေးသားနေတာတွေကဘာမှအထောက်အကူမဖြစ်ဘဲတက်တက်အချိန်ဖြုန်းရရောက်ပါတယ်
တကယ်တမ်းမှာသမ္မတ Trump ကိုတကယ်လုံနိုင်စွမ်းရှိတဲ့လူလို့မြောက်ကိုရီးယားဘက်ကမြင်မုံမရဘူးလို့လဲ Robert Manning ကဆိုပါတယ
် North Korea and China are viewing Trump as a kind of a paper tiger
မြောက်ကိုရီးယားနဲ့တရုတ်နိုင်ငံတွေကသမ္မတ Trump ကိုဟန်မဲရှိတဲ့စက်ကူကြားတကောင်ပဲလို့မြင်နေကြတာပါသမ္မတ Trump ကဒီလိုမျိုးတွေဆက်ပြီးတော့ပြောနေသေးပြီးမြောက်ကိုရီးယားကလည်းဒုံးကျည်နဲ့နျူကလ িয়ার လက်နက်တွေဆက်ပြီးတော့စမ်းသပ်ပြနေမှာပါပဲတရုတ်နိုင်ငံကလည်းထိုနည်း၎င်းပဲသမ္မတ Trump က ကုန်းသွယ်ရေးပိတ်ဆို့မှုတွေလုပ်မယ်တရုတ်ရဲ့သွင်းကုန်တွေအခွန်တွေတိုးကောက်မယ်စသဖြင့်ပြောနေတာပါပဲတကယ်တည်းထိထိရောက်ရောက်ဖြစ်မလာပါဘူးတမရထရန့်ကဒီကိစ္စတွေဘလောက်အလေးနဲ့ရှိနေတယ်လဲတမရထရန့်ရဲ့ပြောဆိုချက်တွေတခြားနိုင်ငံတွေကဘလောက်အလေးနဲ့ထားနေကြသလဲဆိုတာကတကယ်တမ်းအသေးချာသိဖို့လိုနေတဲ့ကိစ္စတွေပ
ါမြောက်ကိုရီးယားကမစ်ဆိုင်းတုံးကြီးပစ်လို့မှုတွေနဲ့နျူကလ িয়ার ဆန်တက်မှုတွေကိုဆက်ပြီးတော့လုပ်နေတာကြောင့်ကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေကိုတစ်ခုပြီးတစ်ခုချမှတ်ထားပါတယ်ဒီလိုပိတ်ဆို့မှုတွေလုပ်နေတဲ့ကြားကပဲကြောင်မီးသွင်းတဲ့တခြားတားမြစ်ကုန်ပစ္စည်းတွေကိုနိုင်ငံခြားတင်ပို့မှုတွေကိုမြောက်ကိုရီးယားဘက်ကဆက်ပြီးတော့လုပ်နေတာကြောင့်မြောက်ကိုရီးယားပိုင်းကုန်တင်သင်္ဘော၄စီးကိုဘယ်နိုင်ငံရဲ့ကမ်းကုန်မှစိုက်ကပ်ခွင့်မပြုဘူးလို့တင်းလာနေတော့ကပဲကုလသမဂ္ဂကထပ်ပြီးတော့တားမြစ်လိုက်ပါတယ်ဒီလိုဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကတုံ့ပြန်မှုတွေတော့လောလောဆယ်မှာဘာမှမတွေ့ရသေးပါဘူး
ဒါတော့ကိုကျော်အောင်လင်းပြောပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာက ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ဒီတိုက်ခိုက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစက်တင်ဘာ5ရက်နေ့ကစပြီးနယ်မြေရှင်းလင်းလုပ်ငန်းတွေကိုတပ်မတော်ဘက်ကလုံးဝဆောင်ရွက်ခြင်းမရှိတော့ဘူးလို့မြန်မာအစိုးရကထပ်မံပြောကြားပါတယ်။ပြည်ပကဖြစ်နေတဲ့ရခိုင်မြောက်ပိုင်းကိုတန်တမန်တွေနဲ့သတင်းမီဒီယာတချို့ကိုအင်္ဂါနေ့လုံးကဖိတ်ခေါ်ပြသခဲ့တာပါဒီခီးစဉ်နဲ့ပတ်သက်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုဇော်ဝင်းလှိုင်မေးမြန်းရမှာအခုလို့စပြောပါတယ
်အဓိကတော့ကျင်ကတော့နံပါတ်1ကတော့ဒီစက်တင်ဘာ9ရက်နောက်ပိုင်းမှာဘာဘာဟိုမရှိပဲနဲ့တော့ဒီတက်မတော်ကလည်းဘာမှဟိုတုံ့ပြန်တာလည်းမရှိဘာမှမရှိပဲနဲ့ပြစ်ခတ်လည်းမရှိဘာမှမရှိအခြားเจ้าเนี่ยบ่ามาไม่ရှိပါပဲလေဒီဟိုဘက်ကိုတစ်ဖက်နိုင်ငံကိုဟိုဒီဘင်္ဂလားဒေ့ရှ်ဘက်ကိုသွားရလीရှင်ဒီရွေးနဲ့ရှိနေတယ်တိုက်စက်တိုက်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုဒါကိုတေချာကြည့်အောင်ကျွန်တော်တို့ကအင်းကြီးချင်းနိုင်ငံ၅ခုပေါ့နော်အင်းကြီးနိုင်ငံ၅ခုကိုယူလိုက်တယ်ကဲ့ရဲ့ကျွန်တော်တို့နဲ့ကဲ့ရဲ့အင်းကြီးချင်းနိုင်ငံ၅ခုအင်းကြီးရဲ့တရုတ်ရဲ့လာအိုရဲ့ထိုင်းရဲ့ဘင်္ဂလားဒေ့ရှ်အဲ့နဲ့ငါတန်တမများနဲ့ပြည်ချာချာတွေ့သူနဲ့ဘာအကြောင်းလဲပေါ့အဲ့ဒါမျိုးတွေသိအောင်ဆိုပြီးတော့ဟိုအိမ်ထွက်ခွာဖို့အတွက်ဟိုနေဆက်ကိုရောက်ရှိနေရယ်ကန်းဆက်ကိုရောက်ရှိနေရယ်ဒီလူတွေနဲ့တွေ့မယ်တွေ့ပြီးတော့စကားပြောမယ်အဲ့ဒီကနံပါတ်1နံပါတ်2ကတော့ကျန်တဲ့အဲ့မြောက်ပိုင်းဒေသမှာရခိုင်ဒီပေါင်တော်ဒေသမှာဖြစ်ပေါ်နေတဲ့ဖြစ်ခဲ့တဲ့နေရာတွေပေါ့ဖြစ်ခဲ့တဲ့နေရာတွေမှာအခုကြံခဲ့တဲ့လူတွေရှိရယ်ကြံခဲ့တဲ့ရွာတွေမှာလည်းဟိုဒီမွတ်စလင်ဘာသာဝင်ရောတိုင်းရင်းသားတွေရောဒီရခိုင်ရောကြံခဲ့အရင်းလူဘာသာဝင်တွေရောစုပေါင်းနေကြတဲ့ရွာတွေလည်းရှိတယ်နောက်ပြီးတော့မွတ်စလင်တွေလည်းနေရရွာလည်းရှိတယ်တိုင်းသားနေရရွာလည်းရှိတယ်အဲ့တို့တွေရဲ့လက်ရှိအခြေအနေတွေပေါ့လက်ရှိအခြေအနေဓာတ်ရီလည်းသိရအောင်ပေါ့နောက်ဖြစ်ဒီဖြစ်ပေါ်ခဲ့တဲ့ကိစ္စတွေပတ်သက်ပြီးတော့လည်းဒီအင်ဂျင်နီယာနေနဲ့ဒီဝါထင်တင်တွေ့ရအောင်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုအဓိကရေးချက်လာတဲ့နှစ်ခုပ
ါဟုတ်ကဲ့ဆရာဟုတ်ကဲ့နောက်တစ်ခုကဆရာအခုတင်းလာနေကပဲEU ဥရောပကောင်စီကနေပြီးတော့သူတို့ဟိုတင်းလာရှင်းလင်းပွဲတစ်ခုမှပြောသွားတာရှိပါတယ်ဆရာကြားပြီးပြီလားတော့မသိပါဘူးဘာလဲဆိုတော့မြန်မာစစ်ကောင်းဆောင်တွေကိုဟိုပြစ်မှတ်ထားအရေးယူဖို့သူတို့လုပ်နေတယ်ပေါ့နော်နောက်တစ်ခုအဲ့ဒီထက်မှတပါလဲပြောသွားတာကဒီပြည်ပကဖြစ်တဲ့ဒေသတွေမှာဒေတာတွေကိုနိုင်ငံတကာကအကူအညီပေးအဖွဲ့တွေဝင်ရောက်ခွင့်မြန်မာအစိုးရအနေနဲ့ဝင်ရောက်ခွင့်ပြုသင့်တယ်ဆိုပြီးတော့သူတို့ထပ်ခါတလဲလဲပြောနေတာရှိပါတယ်အခုချိန်ထိဝင်ခွင့်မရသေးဘူးဆိုတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီဟာကိုဆရာတို့နိုင်ငံတကာကအကူအညီပေးအဖွဲ့အစည်းတွေလာခွင့်ပြုဖို့ဝင်ခွင့်ပြုဖို့အကူအညီပေးခွင့်ပြုဖို့အစီအစဉ်ရှိပါသလားဆရာ
အခုကျွန်တော်တို့ပြောတယ်မလားကျွန်တော်တို့မှဖြစ်နေတဲ့ကိစ္စတွေမှာဒါနှိရှိလားများအခြေတင်လာတဲ့ကိစ္စရှိတယ်ဒါလည်းကျွန်တော်တို့ရဲ့ရခိုင်တိုင်းသားများရောဒီမွတ်စလင်ဘာသာကိုးကွယ်ရဲ့လူများရောနှိရှိလားများတစ်ဖက်နဲ့ယုံကြည်မှုမရှိဘူးတစ်ဖက်နဲ့ဟိုတဖြည်းဖြည်းနဲ့ဟိုယုံကြည်မှုတည်ဆောက်ရတာခက်ခဲလာတယ်ဒါတွေကိုတာဟာတာဖြစ်ဖို့ကျွန်တော်တို့ကြိုးစားတယ်ကြိုးစားတဲ့ကြားကပဲဒီအကြမ်းဖက်မှုတွေကနေပြီးတော့ပြန်ပြီးတော့ပို့ပြီးတော့စိုးရွားစေတဲ့တိစ္ဆာကိုဖော်ဆောင်လိုက်တယ်အချင်အဲ့ဒီမှာကြားလို့အဲ့ဒီမှာမနေ့တော့များဆိုရင်ကျွန်တော်တို့ပေချာကိုတွေ့ကြရတာဒီ25အောက်တိုဘာအတက်မတိုင်ခင်ကတိုင်းရင်းသားတွေကိုတတ်သွားတယ်လူညုံရေးတွေကိုတတ်သွားတယ်တက်ခါရဲ့ဒီအကြမ်းဖက်တီကြောင့်ရက်ဆက်ဆက်အတက်ခါရဲ့ဒီနည်းရရင်မဟုတ်ဘူးအဲ့ရမိသားစုတွေကအကုန်လုံးအဲ့ဒီမှာရှိရောက်လာရောက်လာပြီးတော့ဒီကိစ္စတွေကကြက်ကြက်နန်းနာကိုကျွန်တော်တို့အကုန်လုံးဒီကရာရှိရပေါ့အဲ့ဒီနောက်ပိုင်းမှာလည်းဒီလိုမျိုးတက်ပြတ်မှုတွေကြမ်းဖက်မှုတွေကနေအခြေထည်လာပြီးတော့ဒီလောက်ထိကြီးမားတဲ့ပဋိပက္ခကြီးတစ်ခုကိုဖြစ်ပေါ်စေခဲ့တယ်ပေါ့ဒါပေမဲ့ဒါတွေကဒီအကြမ်းဖက်မှုဖ ချစ်စင်ရနေစပြီးတော့ပြန်ပြီးတော့ဟိုကောင်းတောင်းလာတာဖြစ်ပေမဲ့ငကိုရဲနေပြီးတော့နှစ်ဖက်အဖွဲအစည်းမှာအဆင်မပြေတာတာတာမဖြစ်တာကြီးအခြေခံလာတာရှိတယ်။ဒါတွေကိုဝိုင်းဝန်းဖြေရှင်းရမယ်ကိစ္စတွေရှိတယ်။နိုင်ငံတော်ရဲ့အကူအညီဆိုတာကျွန်တော်တို့ကနိုင်ငံတကာနဲ့ဒီချီချီရင်းကြီးဆိုအစားရရဥပပေါင်းဆောင်ရတာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံလည်းကျွန်တော်ဖြစ်တာအဲ့တော့ဒါတွေကလည်းဥပဒေနဲ့အညီဆောင်ရွက်မဲ့ကိစ္စတွေအကုန်လုံးကိုကျွန်တော်စဉ်းစားမှာပဲဖြစ်တယ်။ဒါပေမဲ့အခုလက်တော်လေးဖြစ်နေတဲ့ကိစ္စမှာတော့ကျွန်တော်တို့နိုင်ငံအနေနဲ့ကျွန်တော်ရဲ့ပြည်သူတွေနဲ့ကျွန်တော်အစိုးရနဲ့နည်းနည်းငင်းငင်းအခုလောလောဆယ်ဆယ်ဆောင်ရွက်နိုင်တဲ့ကိစ္စတွေရှိပါတယ်။ဒါကြောင့်ပါ
။ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုလေးပါဆရာ။အခုဒီကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်တွေဖော်ဖို့ကော်မတီဖွဲ့ထားတဲ့အထက်မှာဆရာကလည်းဥက္ကဋ္ဌခန့်ထားတာကျွန်တော်တို့တွေ့ပါတယ်။ဆိုတော့ဆရာအဲ့ဒီကော်မတီရဲ့ကော်မရှင်ရဲ့အကြံပေးချက်တွေကိုစတင်အကောင့်ထဲဖော်နေပါပြီလား။ဘယ်လောက်ထိခီးရောက်ပါပြီလဲဆရာ။အခုသွားတဲ့ခီးစဉ်ကရောအဲ့ဒီဟာရဲ့တစ်စိတ်တစ်ပိုင်းဖြစ်မလား
။ချက်ချင်းအကောင့်ထဲဖော်နေတယ်။အဲ့တော့ဒီအဲ့ဒီအထွက်ပြီးတော့ဆယ်နှစ်ရည်နေ့မှာကျွန်တော်တို့ဖွဲ့ဖွဲ့တယ်။ဆယ်လေးရည်နေ့ကစပြီးတော့စီဝေးတွေခေါ်တယ်။မြေပြင်ကွင်းဆင်းလေးလာတယ်။နောက်ပြီးတော့ဒီပရာဒီ area တွေတက်မှတ်တယ်ဒါတွေအကုန်လုံးကျွန်တော်ဇက်တိုက်ဆောင်ရွက်နေတယ်အခုလည်းဒီခုသွားတဲ့ကိစ္စမှာလည်းဒါအကောင့်ထဲဖော်နေတဲ့အနေနဲ့ပါဝင်တာဖြစ်တာပဲဘာဖြစ်လို့ဆိုတော့ဒါနှစ်ဖက်ဖွဲ့စည်းသဟာသာဖြစ်ဖို့ကိစ္စကြီးလည်းပါတယ်လို့ပြည်내ထူထောင်ရေးလုပ်ငန်းလို့ပြည်내နေရာချက်လိုက်လုပ်ငန်းလို့ဒါတွေကိုဆောင်ရွက်တာကြီးလည်းကျွန်တော်တို့ရှိတယ်နောက်တစ်ခုကတော့ဒီအရေးကြီးတဲ့ဟာကတော့ national verification process ဒါနဲ့ပတ်သက်ပြီးတော့လည်းရွာသားတွေကိုရှင်းပြနိုင်တယ်သူတို့ကလည်းသဘောပေါက်ပြီးအားသက်တွေရောပါဝင်ဆောင်ရွက်မယ်ကိစ္စတွေရှိတယ်ဆိုတော့တော့ဒီနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်မဲ့ကိစ္စတွေကိုအားလုံးခွန်ဆိုင်ကျွန်တော်ဆောင်ရွက်မှာဖြစ်ပါတယ်ဒါကတော့ဒီအကောင့်တွေပေါ်မှုမှာအဓိကအရေးပါတဲ့ကိစ္စပေါ့အဲ့ကြတော့လေကျွန်တော်တို့ဥပဒေနဲ့အညီအကုန်လုံးဆောင်ရွက်မှာဖြစ်တဲ့တွန်းတွန်းတိုက်တိုက်ကျွန်တော်တို့တကယ်ကိုအင်းနဲ့အားနဲ့ဆောင်ရွက်မှာဖြစ်ပြီအရင်တော့နှီးကွေးရဲ့ကိစ္စတွေကပို့ပြီးတော့မြန်ဆန်လာမယ်ပေါ့ဒါကအဓိကပါပဲကျွန်တော်တို့ဆောင်ရွက်နေပါတယ်စနေပါတယ်ခင်ဗျအချက်ချင်းနဲ့
ဒါတော့ဝန်ကြီးလူကယ်ပြန်ဝန်ကြီးဖြစ်တဲ့ဒေါက်တာဝင်းမြတ်ဤကိုကျွန်တော်တို့အဖွဲ့သားကိုဇော်ဝင်းလိုက်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့တိတ်နဲ့ချင်တဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အရင်ကရောက်ရှိလက်ခံထားပြီးသားဒုက္ခသည်တွေအတွက်ကိုပါကာလဝမ်းရောဂါကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်ကိုကုလသမဂ္ဂနဲ့ WHO ကဦးစီးပြီးတော့လှုပ်ဆောင်နေပါတယ်။ VOA သတင်းနောက် Lisa Shrine Geneva ကပေးပို့တဲ့သတင်းလွှာကိုဦးစံမိုးဝေတင်ပြမှာပါ
။ပြီးခဲ့တဲ့သတင်းပတ်အတွင်းရိုဟင်ဂျာဒုက္ခသည်တန်းထက်ဝက်ကျော်ဖြစ်သလိုတဲထိုးပြီးတော့နေထိုင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Cossack ပြည်သားကဒုက္ခသည်စခန်းတွေမှာဝမ်းပြက်ဝမ်းလျှော်ယောဂဖြစ်ပွားမှုပေါင်း1300နီးပါးရှိခဲ့ပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့အခုချိန်ထိတော့ကာလာဝမ်းယောဂါဖြစ်ပွားတဲ့အနေအထားမတွေ့ရသေးပါဘူးအင်္ဂါနေ့မှာစတင်လိုက်တဲ့အသက်ကယ်ကာလာဝမ်းယောဂါကာကွယ်ဆေးတက်ကျွေးမှုအစီအစဉ်ကခန္ဓာရည်စွန့်ရည်နေပါတဲ့ဒုက္ခတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ပြုလုပ်တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်လူတွေအမတန်ထူပြောပြီးတော့ပတ်ဝန်းကျင်မတန့်ရှင်းတဲ့နေရာတွေမှာကာလာဝမ်းယောဂါဖြစ်ပွားနိုင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အလွန်အန္တရာယ်ရှိနိုင်ပါတယ်။ဒီကာဝဇီတိုက်ကျွေးတဲ့အစီအစဉ်ဟာ2016ခုနှစ်ကဟေတီနိုင်ငံမှာမက်သျူးဟာရီကိန်းလေမုန်တိုင်းတိုက်ခတ်မှုဖြစ်ပွားပြီးခဲ့တဲ့နောက်ပိုင်းပြုလုပ်ခဲ့တဲ့အစီအစဉ်ထဲမှာဆိုရင်ကမ္ဘာမှာဒုတိယအကြီးမားဆုံးနဲ့အကျယ်ပြန့်ဆုံးအစီအစဉ်ဖြစ်ပါတယ်လို့ WHO အဖွဲ့ကြီးရဲ့ပြောခွင့်ရသူခရစ်စတီယန်လင်ဒမိုင်ယာက VOA ကိုပြောပါတယ်။ပထမအကြိမ်ဆေးတိုက်ကျွေးဖို့ရည်ရွယ်ထားတဲ့လူရည်ရည်တွက်ကတော့6သိန်းခွဲဖြစ်ပြီးအစ်စ်ရောက်ရှိလာတဲ့ဒုက္ခသည်တွေနဲ့အသက်တစ်နှစ်အထက်ဒေသခံပြည်သူတွေဖြစ်တယ်လို့ဆိုပါတယ
် It goes as you said with a whole large teams of medical help staff through the camps and makeshift and spontaneous settlements
ဒီလိုတဲ့နေရာမှာခင်ဗျားပြောသလိုပါပဲကျမရင်းနဲ့ဆေးဝန်းတန်းနေပါတဲ့ကြီးမားတဲ့အဖွဲ့ကြီးဟာတက်ခနက်နဲ့ဥခိယစတဲ့အရာမှာရှိတဲ့ဒုက္ခသည်စခန်းတွေနောက်ပြီးဖြစ်တယ်လို့ဆောက်ပြီးနေထိုင်နေကြတဲ့နေရာတွေအနားအပြားကိုတွားရောက်တိုက်ကျွေးကြတာပါစစ်တိုက်ကျွေးတဲ့ရွေးရှားအဖွဲ့ပေါင်း200ကျော်နဲ့အကောင့်ထဲပေါ်နေတာဖြစ်ပြီးဒါဟာအလွန်ကြီးမားတဲ့ကြိုးပမ်းအထောက်အမှုတစ်ခုဖြစ်ပါတယ
်ဒုတိယကြိမ်စစ်တိုက်ကျွေးတဲ့အစီအစဉ်ကတော့အောက်တိုဘာလ31ရက်နေ့မှာစတင်မှာဖြစ်တယ်လို့လင်းတမရကပြောပါတယ်ဒီဒီကြိမ်မှာတော့အသက်တစ်နှစ်ကနေ9နှစ်အရွယ်ကလေးပေါင်း2သိန်းခွဲကိုတိုက်ကျွေးမှာဖြစ်ပြီးတော့ကာကွယ်မှုထပ်မံပေးဖို့ဖြစ်တယ်လို့သူကဆိုပါတယ်အခုလိုအသက်ကကာလာဝမ်းယောဂါကာဝေးစီတိုက်ကျွေးနေချိန်မှာအစဉ်လာမပြတ်လုပ်နေတဲ့လုပ်ငန်းဆောင်တာတွေကိုလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ WHO ကပြောပါတယ်။တန်ရှင်းနဲ့ရရှိရေးမင်းလာအညစ်အကြေးစွန့်ပစ်တဲ့စနစ်ကောင်းမွန်ရေးနဲ့ပတ်ဝန်းကျင်တန်ရှင်းရေးစတာတွေကယောဂါကင်းဝေးစေဖို့အတွက်အရေးပါတဲ့အချက်တွေဖြစ်ပါတယ်။
ဥဆန်မိုးရေပြောပြခဲ့တာပါခင်ဗျာမကြခင်ဒုတိယနိုင်ဝက်အတွင်းထုတ်လွှင့်တဲ့အခါအင်္ဂါည VOA ဒိုင်းအလီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့အပြည့်ရက်အပွဲတွေနဲ့ပတ်သက်တဲ့အခြေအနေကိုကြည့်အောင်ပါမြန်မာအစိုးရနဲ့ NCA သဘောတူစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့က NCA အကောင့်ထဲပို့ဆောင်မှုပြန်လည်သုံးသပ်ခြင်းနဲ့နှစ်နှစ်ပြည့်အခမ်းအနားကျင်းပဖို့နဲ့ပတ်သက်လို့ထိုင်းနိုင်ငံချင်းမိုင်မြို့မှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒီနှစ်နှစ်ပြည့်အခမ်းအနားမှာ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုလည်းဖိတ်ခေါ်သွားမယ်လို့ဆိုပါတယ်။တိုင်းချေဆိုင် VOA သတင်းတော်နိုင်ကွင်းအင်ပြောပြမှာပါ
။ထိုင်းနိုင်ငံတွင်ကျင်းပပြည်စည်းခဲ့တဲ့အရေးပေါ်အစည်းအဝေးရဲ့ထူးခြားမှုအခြေအနေကိုတော့ NCA လက်မှတ်ရေးသူတိုင်းသားလက်နက်ကန်ဖွဲ့ရှိဖွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ရဲ့ပြောရေးဆိုခွင့်ရှိသူခုံမြင့်ထွန်းက VOA ကိုခုလိုပြောပါတယ
်။ NCA အကောင့်ထဲကိုမှုဆိုင်ရာပြန်လည်သုံးသပ်တဲ့အစီအစဉ်တရက်ကိုကျင်းပဖို့ပါ။ NCA ကျွန်တော်အကောင့်ထဲပို့ခဲ့ကြတယ်။နှစ်နှစ်တာကာလအကောင့်ထဲပို့ခဲ့တဲ့အခါမှာအားမကြီးတွေအားပါကြတဲ့အဲ့ဒါတွေပြန်လည်သုံးသပ်ပြီးတော့ခေလုံငန်းစဉ်တွေကိုဆက်ပြီးတော့သွားမှာဖြစ်ပါတယ်။ NCA ကဦးရေးလို့ခေါ်ပြီးကျင်းပပြီးတဲ့အခါကျရင်အဲ့ဒီအစီအစဉ်ရဲ့တရားဝင်အတည်ပြုချက်ရပါလိမ့်အဲ့ဒါကိုကျင်းပဖို့ရှိပါတယ်။
NCA လက်မှတ်ရေးသူတိုင်းသားဖွဲ့တွေအနေနဲ့ GICM ကတနင်္ဂနွေလုံးပြကတက္ကမှုရက်စက်ရေးစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းစည်းဝေးကျင်းပပြီးရင် NCA အကောင့်ထဲပေါ်မှုဆိုင်ရာပြန်လည်သုံးသပ်တဲ့စည်းဝေးတရကိုခေါ်ယူသွားဖို့ဆုံးဖြတ်ခဲ့တာပါ။လာမယ့်အောက်တိုဘာလ15ရက်နေ့မှာတော့ NCA လက်မှတ်ရေးသူတဲ့နနေ့ပြေခန္ဓာကျင်းပရမှာ NCA လက်မှတ်မရေးသူနိုင်သေးတဲ့ UNFC ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေကိုလည်းဖိတ်ကြားသွားမယ်လို့ခွန်မြင့်ထွန်းကပြောပါတယ
်။အခုနနေ့ပြေနှစ်ပတ်လည်ခန္ဓာမှာNCA မှာလက်မှတ်ရေးထိုးပါဖို့ဒီမပြည့်သေးတဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေကို GFC ကိုကျွန်တော်ညီတော်နောင်တော်ဖွဲ့ကြီးတွေကိုထိကြတော့မှဖြစ်ပါတယ်အဲ့လိုထိကြနိုင်လို့အတွက်ကိုလည်းပဲကျွန်တော်တို့ PPSD နေနဲ့အစိုးရကိုအဆိုပြုခဲ့တာဖြစ်ပါတယ်အစိုးရဘက်ကလည်းဒီအချက်ကိုလက်ခံပြီးတော့ဒါကျွန်တော်တို့နှစ်ဖက်ကြားသဘောတူညီချက်နဲ့ထိကြတော့မှဖြစ်ပါတယ် NCA ကိုကျွန်တော်တို့အကောင့်ထဲပေါ်တဲ့အခါမှာဖယ်တဲ့ဒီနောက်ဆုံးထူထောင်နေဖို့တည့်ရမှာကျွန်တော်တို့ရှစ်ဖွဲ့တွေနဲ့ဆောင်ရွက်လို့ဒါမပြည့်စုံပါဘူး
ကရင်မျိုးရာစီယုံ KNU ၊ရခိုင်ပြည်လူမျိုးရေးပါတီ ARP ၊ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL ၊ချင်းမျိုးရာတပ်ဦး CNF ၊ရှမ်းပြည်ပြည်လဲသူဆောင်ရေးကောင်စီ RCSS ၊ကရင်ငင်းချမ်းရေးကောင်စီ KNL PC နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF စတဲ့အဖွဲ့တွေပါဝင်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့ကအစိုးရနဲ့အပြည့်အကရက်စရေးလက်မှတ်ရေးထိုးထားတာဖြစ်ပါတယ်လာမယ့်အောက်တိုဘာလ15ရက်နေ့မှာတနင်္ဂနွေလုံးပြည်ခတ်တက္ကမှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားကျင်းပနိုင်ရေးအတွက် NCA အဖွဲ့ကောင်းဆောင်တွင်တဲ့မြန်မာစိုးရအဖွဲ့တို့ဒီကနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ NCA နှစ်နှစ်ပြည့်အခမ်းအနားကျင်းပမယ့်ကိစ္စနဲ့ဆက်လျင်းလို့ပို့မျိုးရလူမျိုးရေးအဖွဲ့ချုပ် PNL နိုင်ငံကဘုံမူကြီးခေါဥကာကအခုလိုပြောပါတယ်
။နှစ်နှစ်နောက်နှစ်ပတ်လည်ကိုတော့နိုင်ငံတော်အစိုးရကအပြိမာပြုတ်ဂုဏ်ပြုတဲ့အနေနဲ့နိုင်ငံတော်အဆင့်အခမ်းအနားကျင်းပဖို့ရှိပါတယ်။အဲ့ဒီကျင်းပတဲ့နေရာမှာလည်းပဲကျွန်တော်တို့ပူးတွဲပုံတံပေါ်အောင်ပေါ့ဗျာဒီဖိတ်ကြားမဲ့သူတွေခန္ဓာအစီအစဉ်တွေဖိတ်ကြားမဲ့လူဦးရေတွေအဲ့ဒါတွေကိုလည်းကျွန်တော်တို့ပူပေါင်းညှိနှိုင်းကြပါလေဗျာဒီနေ့ပွဲကတော့မနေ့ကတည်းကတော့ပို့ပြီးတော့အတိတ်ပဲပြေးသွားတဲ့ပွဲလို့တော့ပြောနိုင်တာပါ
မြန်မာအစိုးရငင်းချမ်းရေးကော်မရှင်အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာအဖွဲ့ရှိဖွဲ့နဲ့သာပြည်ခတ်တက်ကဲမှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ခဲ့ပြီးကြာရှိတဲ့အဖွဲ့တွေအနေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးရခိုင်ပြည်နယ်သွင်းဖြစ်ပွားခဲ့တဲ့စူပူအကြမ်းဖက်မှုအရေးခင်းကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်ရပ်တနေပေမဲ့လည်း NCA နှစ်နှစ်ပြည့်အခမ်းအနားပြီးအကောင်းလာမယ်လို့မျှော်လင့်ကြောင်းဘုံမူကြီးခေါဥကာကခုလိုဆက်ပြောပါတယ်
တက်ကလည်းပဲရခိုင်ရေးခင်းလို့နိုင်ငံတကာရေးခင်းပုံသာပေါက်လာတော့အဲ့ဒါကိုလည်းပဲဖြေပြရတော့နိုင်ငံတော်ကြီးကဲတဲ့အနေနဲ့လက်မလဲအောင်အလုပ်များသွားတာလည်းဖြစ်နေတာပေါ့အဲ့လိုချိန်နေမျိုးမှာကျွန်တော်တို့ငင်းချိုင်းလုပ်ငန်းစဉ်ကလည်းနည်းနည်းလေးအားပျော်သွားတာပေါ့သို့တော့အခုဒီလက်ပတ်လည်းနေ့ကိုအကြောင်းပြုပြီးတော့ငင်းချိုင်းလုပ်ငန်းစဉ်ကိုအဆင့်တိုးညှင့်တင်နိုင်တဲ့အချိန်နဲ့ဖြစ်လာမှာပေါ့ဗျာရခိုင်ရေးကလည်းမသိမသာနဲ့တော်တော်လေးငြိမ်သွားပြီဆိုတဲ့အခါကျတော့ငင်းချိုင်းလုပ်ငန်းစဉ်ပေါ်မှာဆိုင်ကတော့အကြီးကဲတဲ့ပုံတို့အားဆိုင်နိုင်မဲ့အချိန်တွေဖြစ်လာနိုင်တာပေါ့
လက်ရှိမှာ UNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့၄ဖွဲ့အနေနဲ့ NCA လက်မှတ်ရေးသူရေးမှအဆင့်တိတ်မဖြစ်သေးသလို UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့မြောက်ပိုင်းတိုင်းရင်းသားဖွဲ့၇ဖွဲ့အနေနဲ့လည်း NCA လမ်းကြောင်းကိုလက်မခံဘဲငင်းချမ်းရေးပုံစံတက်နဲ့ဆွေးနွေးသွားဖို့သဘောထားထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနံပါတ်32 40 50တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒါသူများကောင်းကောင်းကောင်းဝင်လှူစားတာကိုသွားပြီးတော့နိုင်ချက်စီရင်လုပ်တယ်ဆိုတဲ့ကိစ္စကဒါလူမှုရေးရလည်းမကောင်းလူ့အဖွဲ့ကြီးရလည်းခွင့်မပြုဘူးဒီလိုမတရားမှုလုပ်တာကြီးကို
တလောတော့ကရန်ကုန်မှာဖြစ်ပွားခဲ့တဲ့ဘာသာရေးအမုန်းပွမှုတွေနဲ့ပတ်သက်လို့ဆွေးနွေးထားတဲ့အင်္ဂါည VOA တိုင်းရိုက်လေးလိုင်းအစီအစဉ်ကိုမကြာခင်မှာနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာရေးသားချက်အကြောင်းတွေကိုမူရင်းအားပေါ်မပြတ်ဦးကျော်စံသာကစူးစီးတင်ပြထားပါတယ
်ရိညာကိစ္စဟာမြန်မာပြည်နာမြန်မာနိုင်ငံမှာမြန်မာကပဲဖြစ်ရှင်းသင့်တယ်ဆိုရဲခေါင်းစဉ်နဲ့ Said Zainal Abidin ရေးသားတဲ့ဆောင်းပါးကိုဒီ Dhaka Tribune မှာတွေ့ရပါတယ် Dhaka Tribune နဲ့လုပ်တဲ့ interview မှာမြန်မာနိုင်ငံဆိုင်ရာ Bangladesh သံမကြီးဟောင်း Inip Kumar Chakma ရဲ့ဖြေဆိုချက်တွေဖြစ်ပါမြန်မာနိုင်ငံဆိုင်ရာသံမ9နှစ်လုပ်ခဲ့တဲ့အတွေ့အကြုံကိုပြောပါလို့မေးတဲ့အခါသူကအခုလိုဖြေပါတယ်2009မှာမြန်မာပြည်ရောက်တော့မြန်မာနိုင်ငံဟာ Bangladesh နဲ့ဇက်မှာစီးရင်အလုံးရင်းချထားပြီး Bangladesh ကိုတိုက်ဖို့လုပ်နေတယ်လို့မီဒီယာမျိုးစုံကရေးသားဖော်ပြနေခြင်းဖြစ်ပါတယ်ကျွန်တော်ရခိုင်ပြည်နယ်ကဆင်းနေစားအထိသွားခွင့်ရခဲ့ပါတယ်မြန်မာအစိုးရလုပ်နေတာတွေဟာလုသင်းတဲ့လုထိုက်တဲ့ကိစ္စတွေသာဖြစ်ပြီးအကြီးအကျယ်စီးရေးပြင်ဆင်မှုဆိုတဲ့အထောက်အထားဘာမှမတွေ့ရပါဘူးတရင်တွင်မှာရေးသားဖော်ပြနေတာတွေဟာအမှားအယွင်းတွေပုံကြီးချထားတာတွေသာဖြစ်တယ်လို့ထူစင်ကနိုင်ငံခြားရေးဝန်ကြီးဒီပူမိုနီကိုကျွန်တော်တင်ပြခဲ့ပါတယ်တခါမြန်မာနိုင်ငံရိုဟင်ဂျာပြည်နယ်ရဲ့ဇင်းမြစ်အကြောင်းရင်းတွေကဘာတွေလို့ထင်ပါသလဲဆိုတဲ့မိကုံကိုတော့သူကအခုလိုဖြေခဲ့ပါတယ်ဒီကြောင်းအမေရိကန်သံမကြီးဒက်မစ်ရှယ်နဲ့ကျွန်တော်သဘောချင်းတူပါတယ်မြန်မာအစိုးရအဖို့ရခိုင်ကမွတ်စလင်တွေကိုရိုဟင်ဂျာတိုင်းရင်းသားတွေလို့အသိမှတ်ပြုလိုက်ရင်သူတို့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်ခွင့်ပြုမထားတဲ့1982နိုင်ငံသားဥပဒေအရသူတို့ကိုနိုင်ငံတွင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရနယ်မြေအဖြစ်သတ်မှတ်ပေးရတဲ့သဘောဖြစ်နေပါတယ်ဒါဟာအဓိကပြဿနာကြီးတစ်ရပ်ပါပဲရခိုင်နယ်မြေကိုစစ်တေးပြီးအဲ့ဒီဘင်္ဂလားဒေ့ရှ်နယ်စပ်မှာရိုဟင်ဂျာကိုယ်ပိုင်အုပ်ချုပ်ခွင့်ရနယ်မြေဖြစ်လာမှာကိုမြန်မာတွေကအထူးစိုးရိမ်ကြတာပါ။အာဆာလိုအကြမ်းဖက်အဖွဲ့တွေရဲ့ခြေကုပ်စခန်းဖြစ်လာနိုင်တယ်လို့မြန်မာစစ်တပ်ကယူဆထားပါတယ်။ဒါဟာသိမ့်နယ်ဆိုင်နယ်စိုးရိမ်မှုဖြစ်ပေမဲ့အနောက်နိုင်ငံတွေကဒါကိုနားမလည်ကြပါဘူး။မြန်မာနိုင်ငံသမိုင်းမှာတကယ်ကိုအမြင့်တွင်နေတဲ့ကိစ္စဖြစ်ပါတယ်။ရိုဟင်ဂျာတို့ရဲ့ရှေ့ဆောင်တွေကသူတို့နေတဲ့နေရာကိုပါကစ္စတန်ရဲ့အစိပ်ပိုင်းအဖြစ်သတ်မှတ်ဖို့မိုဟာမက်အလီဂျင်နာကိုထူစင်ကမြစ်တာရခံခဲ့ကြပါတယ်။ဂျင်နာကဂယုံဆက်ခဲ့ပါဘူး။အဲ့ဒီနောက်ရိုဟင်ဂျာတွေဟာခွဲထွက်ရေးအတွက်လက်နက်ကင်တက်ခတ်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ပြဿနာရဲ့ဇင်းမြစ်ဟာအဓိကအဖြစ်နိုင်ငံရေးပြဿနာဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်။နောက်မြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်ရဲ့အင်ဒီကောင်ဖြစ်ခဲ့ပါသလားဆိုတဲ့မေးခွန်းကိုတော့အငြင်းစားသံမကြီးကအခုလိုဖြေခဲ့ပါတယ်။မြန်မာဟာဘင်္ဂလားဒေ့ရှ်ကိုပထမဦးဆုံးအစည်းအမတ်ပြုတဲ့၅နိုင်ငံထဲမှာပါဝင်ပါတယ်။ Saudi Arabia အမေရိကန်ပြည်ထောင်စုတရုတ်စားတဲ့နိုင်ငံတွေအတွက်အများကြီးစော်ပြီးအသီးမှတ်ပြုခဲ့တဲ့နိုင်ငံဆိုတာသတိရသင့်ပါတယ်လို့ဖြေကြားသွားကြောင်းရေးသားထားပါခင်ဗျာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာကိုဘယ်လိုတုံ့ပြန်ဆောင်ရွက်သင့်သလဲဆိုတဲ့ကောင်းစဉ် divx.com မှာစင်ဒီဟောင်းရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်ဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာတွေအတွက်လုံလုံခြုံခြုံခိုနားနိုင်တဲ့နေရာဖြစ်အောင်ဘင်္ဂလားဒေ့ရှ်ကိုလည်းဝန်မပိစေအောင်လှုံ့ဆော်ပေးသင့်ပါတယ်ဆိုပြီးနီလန်သုံးစွယ်ကိုတင်ပြထားပါတယ်နံပါတ်1အကူအညီအထောက်အပံ့တွေချက်ချင်းပေးကြရမယ်ဒုက္ခသည်အရေးအတွက်ဒီလောက်မများခင်ကတည်းကဒုက္ခသည်တွေနဲ့ဒေသခံတွေကြားအရင်အမြင်ရှားပါမှုအလုတ်ကိုင်းအခွင့်အလမ်းရှားပါမှုတွေကြောင့်တင်းမာမှုတွေဖြစ်လာနေပါပြီနိုင်ငံတကာအထောက်အပံ့ဟာဒုက္ခသည်တွေအတွက်ကြီးမဟုတ်ဘဲသူတို့ကိုလက်ခံထားရတဲ့ဒေသခံလူထုအတွက်လည်းလူနေမှုအဆင့်တန်းမြန်မာရေးကူညီပေးဖို့လိုအပ်ပါတယ်နံပါတ်2ဘင်္ဂလားဒေ့ရှ်စီးပွားရေးလုပ်ငန်းတွေအတွက်ဈေးကွက်သစ်ဖန်တီးရေးကုံသွဲမှုအတားအဆီးချော့ချာရေးစီးပွားရေးပြုရင်ပြောင်းလဲနိုင်အောင်ဆောင်ရွက်ပေးဖို့လည်းလှုပ်ဆောင်သင့်ပါတယ်။ဥပမာဂျော်ဒန်မှာဆိုရင်စီးရဒုက္ခသည်တွေကိုအလုတ်ခန့်တဲ့ကုမ္ပဏီတွေအတွက်ဥရောပသက်မဲ့ကကုံသွဲရေးမှာ shop ပေါ်လိုက်လျှော့မှုတွေလုပ်ထားပါတယ်။နံပါတ်3က ကဘာမမဒုက္ခသည်ပြဿနာတွေဟာဆယ်စုနှစ်တွင်နဲ့ချီပြီးကြာမြင့်လာနေပါပြီရေရှည်အတွက်ဒုက္ခသည်ကလေးတွေအတွက်ပညာရေးကျန်းမာရေးလောက်ကိုင်းရရှိရေးကိစ္စတွေဟာထက်သွင်းစဉ်းစားပြင်ဆင်သင့်ပါတယ်ဆွေရပြဿနာဟာ၆မိနစ်ထက်ရောက်လာခဲ့ပါပြီဒုက္ခသည်ကလေးတွေအများစုအကြောင်းတွေရပါဘူးသူတို့ဟာအကြံဖက်အဖွဲ့ဝင်ကလေးအလုသမားငငယ်ရွယ်အင်ထောင်ချထားခြင်းခံရဇူတွေဖြစ်လာနိုင်မဲ့အန္တရ
ပြီးမှတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ပို့ချမှာပါ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
the last straw
ဖြစ်ပါတယ်စာလုံးပေါင်းက the the last the last ကနောက်ဆုံး straw straw ကကောက်ယူဆိုတော့စကွိုက်ဟွန်ရဲ့ဓာတ်ရိုက်ဒီပေကတော့နောက်ဆုံးကောက်ယူအမြင်ပေါ့ဒီအသုံးဆင်းသက်လာတာကတော့
the straw that broke the camel's back
ဆိုတဲ့ဆိုယူစကားကလို့ဆိုပါတယ်ဒီဆိုရမှာ CAMEL camel ဆိုတဲ့အရှိလေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပြီမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခိုင်ရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာလေးတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆိုလိုပါတယ်ဒါကြောင့် the last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတဦးကိုပောက်ကွဲစီတာရံဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုံစီတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ပြတဲ့ဥမာကတော့
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတကြီးဝယ်စီးတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အတိအပြေရပါတယ်။
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစေတာရံဖြစ်စေတာဒေါသထွက်စေတာမိပြက်စေတာစိတ်ကုံစေတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
The last straw.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လာရတန်တင်ဆက်နေတာဖြစ်ပါတယ်အခုတော့အင်္ဂါည view တိုင်းရဲ့လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပါ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလေလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမုန်းပွားရေလှုပ်ဆော်မှုတွေကိုဘာကြောင့်များအေးမယူနိုင်တယ်လဲဒီဒါနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးပါပါကျွန်တော်မကြာခင်ရပိုင်းကမြန်မာဗုဒ္ဓဘာသာဝင်တွေအမုန်းမြတ်ထားတဲ့သတင်းကြော်လာပြည်နေမှာပဲရွှေတဂုံဇီတီရင်မှာငုံယောင်တဲ့မွတ်စလင်ဈေးတဲ့တူကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချုပ်ကဈေးမယောင်းမှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရဟာအခုဒီလူမှုကွန်ရက်တွေပေါ်မှာအတော်လေးညှဉ်းခုံမှုတွေတွေ့နေရပါတယ်ဒီဖြစ်ရမျိုးဟာအခုချိန်မှမှစပြီးတော့ဖြစ်တာမဟုတ်ပါဘူးဒီလိုမျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်များမရှောင်လွှဲနိုင်တာလဲအစိုးရအနာဝင်ဒီဘက်ကအရေးယူကြံတဖို့အတွက်လက်ဟချက်များရှိနေပါသလားဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ရောင်တိုင်းလွတ်တော်အမတ်တူဖြစ်ပါတယ်ဦးနေဖုံးလက်ပါနောက်တစ်ဦးကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ကူညီဆောင်ရွက်ပေးနေတဲ့လူငယ်နဲ့လူမှုသဟဇာတာဖြည့်စင်တာကအမှုဆောင်ဒါရိုက်တာပါဦးသက်ဆွေဝင်ဖြစ်ပါတယ်2ဦးဦးသက်ဆွေဝင်2ဦးကတော့လေလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်ကူနေဖုံးလက်လည်းလီလိုင်းပေါ်ရောက်နေပါပြီကျွန်တော်ကိုနေဖုံးလက်ကိုအရင်မေးချင်ပါတယ်ဗျကိုနေဖုံးလက်ကြားရပါလားခင်ဗျဟု
တ်ကြားရတာ
โอเคကိုနေဖုံးလက်ခုနကကျွန်တော်ပြောလို့ပါပဲဒ ဒီဥပမာတစ်ခုပေါ့နော်ပြီးခဲ့တဲ့သတင်းကြိုလိုက်ပြီးနေမှာဖြစ်သွားတဲ့ကိစ္စရွှေဒဂုံဖျားဂေါပကဖွဲ့ကလည်းသူရဲ့ကြီးညာချက်မှာကျွန်တော်တွေ့ရတော့ဒါမျိုးပေါ့နော်ဒီလိုမျိုးခွဲခြားပြီးတော့ဘာမှမရောင်းရဘူးဘယ်နေရာလူမျိုးတက်ကန့်တရာမျိုးသူတို့မှမရှိပါဘူးဆိုတဲ့သဘောထားကြီးညာချက်ထုတ်တာကျွန်တော်တွေ့ရပါတယ်ခင်ဗျဒါမျိုးကလည်းအချိန်ချင်းဖြစ်နေရဲဆိုတော့အခုဒီတစ်ခေါက်မှများကိုနေဖုံးလက်ဒါနဲ့ပတ်သက်လို့ဘာတွေဆောင်ရွက်ထားတာများတွေ့ပါလဲကိုနေဖုံးလက်သွားပြီးတော့ဒီဈေးတဲ့ဖိုးယူသွားတွေ့တာလည်းတွေ့ပါတယ်ခင်ဗျဒီခေါက်မှနောက်အကျင့်ဒါမျိုးတွေထပ်မဖြစ်အောင်လို့ဘာတွေပြင်ဆင်ဆောင်ရွက်တာမျိုးရှိပါလဲခင်ဗျ။
တကယ်တမ်းကျတော့လေကျွန်တော်တို့ကတော့ဒါမီဒီယာကနေပြောတာတွေနောက်ပြီးတော့လည်းနည်းနည်းတိုက်တွန်းတာတော့ပဲလုပ်လို့ရအောင်လေဒါကျွန်တော်တို့တော့ကိုယ်လည်းအခန်းကဏ္ဍအနေနဲ့ရအောင်ဖြစ်နေကြလဲခဏခဏဖြစ်နေပြီ။ဒါဒီဥစ္စာတွေကဒီတိုင်းတော့ဆက်ပြီးတော့လွတ်သွားမယ်ဆိုရင်ဒီပုံစံတိုင်းဆက်ဖြစ်နေမှာပဲဒီလား။နောက်ပြီးတော့ဒီဗီဒီယိုဖိုင်တွေကြည့်တဲ့အခါမှာလည်းလုတ်တဲ့လူတွေကသူတို့ကိုယ်တိုင်ပဲပြန်ပြီးတော့ဗီဒီယိုရိုက်ပြီးမှတ်တမ်းတင်တာလေဒါလား။ဘယ်သူလုတ်တယ်ဆိုတာတွေကအတိအကျကျွန်တော်တို့ကသိနေတာပဲလေ။
โอเค
အဲ့တော့ဒီကိစ္စတွေကဟိုပေါ့လိုအပ်ရင်ကျွန်တော်တို့ကဒီရင်းဟိုရင်းမှုနဲ့တာဇနာရေးကိုညှိနှိုင်းတာပါ၊ကင်တွယ်ရမယ့်ကိစ္စတွေဆိုတော့ဒီအောင်စုအဖြစ်နေလဲဖြစ်တာပေါ့နော်အဲ့တော့ကျွန်တော်တို့ဒီလိုမျိုးတွေဝိုင်းပြောနေတဲ့ဒါလည်းဒါပါဆိုတော့ကျွန်တော်တို့အတန်ဟိုဒါထုတ်တာပဲလေဒါလားအဲ့လိုနေသားမျိုးမှာဒီအဓိကတာဝန်ရှိတာကတော့အဲ့ဒီဝင်ညှိနှိုင်းတာတွေကနေဖြင့်ဒီဟာကိုအရေးတူကျွန်တော်ဆောင်ရွက်ဖို့လိုတယ်ဆိုတာကိုကျွန်တော်တို့သူတို့တည်ပြီးတော့သူတို့တောင်းရင်ဆောင်ရွက်တင်တာပေါ့
အခုဖြစ်ရတဲ့ပတ်သက်လို့ဥပမာပြောပါတယ်ကျွန်တော်ဥပမာပြောမယ်ဆိုရင်တကယ်တမ်းပြောရင်ဥပဒေအကြောင်းအရာဒီလိုမျိုးတားမြစ်သေးတဲ့တားမြစ်ထားတာမရှိဘဲနဲ့ဖြစ်နေတဲ့ကိစ္စမှာတခြားအရေးယူဆောင်နိုင်တဲ့အခြေအနေမရှိဘူးလားဥပဒေစိုးမိုးမှုကဏ္ဍနဲ့ပတ်သက်လို့ energy ဆိုအနေနဲ့လည်းဒါကိုဦးစားပြီးပြီးဆောင်ရွက်နေတာကျွန်တော်သတိထားမိပါတယ်ခင်ဗျအာနာဝင်ဒီဘက်ကလစ်ဟာတာလားဘယ်လိုလို့ယူဆလာနိုင်ပါလဲခင်ဗျ
အခုကတော့လေအမှန်တမ်းပြောရင်နှစ်ပိုင်းပေါ့ဗျာဒီဟိုတန်ဃာတော်ကြီးလည်းဟိုလက်ပါနေတဲ့အခါကြတော့လေဟိုပထမဦးဆုံးအဆင့်ကတော့ဒါဟိုမဟာနာပေါ့နော်မဟာနာနေပြီးတော့ဒီဓမ္မဇက်နဲ့ကျွန်တော်တို့ဒါတာအဲ့လိုမျိုးသတိပေးတာမျိုးနော်ဒါမျိုးမလုပ်ဖို့ဆုံးမတာမျိုးဒါမျိုးအရင်ဆုံးလုပ်အဲ့လိုမှမရရင်လည်းနောက်တစ်ခါအနေနဲ့ဆိုရင်တော့ဒီအာနာဇက်နဲ့ပေါ့အဲ့လိုမျိုးလုပ်လို့ရတော့ဆိုတော့အထူးသဖြင့်တော့ဒီကောင်ကတကယ်ကိုလေကျွန်တော်တို့ဒီတာရဏကျွန်တော်တို့ဗုဒ္ဓဘာသာတာရဏတော့ညှိုးနှိုင်းနေတယ်လုပ်ရတယ်ဒီလား
ဟုတ်ကဲ့
အဲ့တော့ဒီဗုဒ္ဓတရားတော်နဲ့လုံးလုံးဆန့်ကျင်တယ်ပြီးတော့ဒီသူတစ်ဖက်သားကိုဗျာဘာသာတစ်ခုဆိုတော့ထားလိုက်အောင်ဗျာသူများကောင်းကောင်းကောင်းဝင်လှူစားတာကိုသွားပြီးတော့နိုင်ချက်စီရင်လုပ်တယ်ဆိုတဲ့ကိစ္စကဒါလူမှုရေးရလည်းမကောင်းလူ့အဖွဲ့ကြီးရလည်းခွင့်မပြုဘူးဒီလိုမတရားမှုလုပ်တာကြီးကိုဒါဒီတိုင်းထိုင်ကြည့်နေတယ်ဘာမှကျွန်တော်တို့ကအရေးအဆောင်မရှိဘူးဆိုတာကဒါဗုဒ္ဓသာသနာတော်ကိုနောက်ပြီးတော့ဒီလိုတုတ်တဲ့သူတွေကလည်းခုနကပြောလို့သင်္ကန်းဝတ်ကြီးဖြစ်နေတဲ့အခါကျတော့ဒါသာသနာတော်ကိုညှိုးနှိုင်းနေတဲ့ကိစ္စလားဟုတ်တယ်ဒါမျိုးဆိုရင်သာသနာညှိုးနှိုင်းဆိုတဲ့ပုံမှန်တွေလည်းရှိပြီးသားကြီးပါဒီလား
ကိုနေဖုံးလက်လေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကုသဆွေဝင်ကိုမေးချင်ပါတယ်ကုသဆွေဝင်ကဒီကိစ္စနဲ့ပတ်သက်လို့အချင်းချင်းဒီသက်ဆိုင်အာဏာပိုင်တွေနဲ့ထိဆက်ပြီးတော့ရည်ယူနိုင်ဖို့ဆောင်ရွက်တာရှိပါတယ်အခက်အခဲတွေလည်းကျွန်တော်ကြားနေရပါတယ်ခင်ဗျာဒီတစ်ခေါက်မှာကဘယ်လိုဆောင်ရွက်ဖို့ရှိပါလဲ
ဟုတ်ကဲ့ဆိုတော့ဒီတစ်ခေါက်မှာလည်းကျွန်တော်တို့ကဒီပြဿနာဒီဖြစ်နေလို့ကြားရတယ်ဒီကြားတဲ့ဒီကျွန်တော်တို့ရဲ့ဦးရေးကိုကျွန်တော်ကြားအောင်လိုက်ရှာရပါအရင်ခေါက်တွေကလည်းဒီမှာကျွန်တော်တို့ဒီပြဿနာဒီလိုစားကြရတဲ့ဒီဖြစ်ပေတယ်ဘယ်တော့ကောက်ဆူတွေတက်နေတယ်တော့တံပေါက်တွေပြင်းမြန်ရောင်းနေတယ်ရောင်းနေတယ်အဲ့လိုမျိုးပုံပေါ်ဆက်တိုက်ဖြစ်လာကျွန်တော်မျိုးရဲအဲ့ဒီလိုကျွန်တော်တို့တွေ့ရဖြစ်စဉ်စားဖို့မရှိတယ်ဒါလည်းဒီလိုဒီတော့ဖြစ်ပြီးဆိုတော့ online မှာပြန်လာပြီဆိုရင်ဒီလိုနဲ့ကောင်အတူတူပြောကြတယ်ဒါကလုံးဝမြည့်ပြတာအတူဒါမဟုတ်ဒီနေ့ကဖြစ်တာလေအဲ့လိုမျိုးလေပြဿနာကိုတို့ကဟိုကဒီချက်ကြီးမလာဘူးဝိုင်းပြီးတော့အစီအစဉ်ပြောကြတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကအမျိုးသားဒီတက်တဲ့ကျေရောင်းလိုက်ရှာတယ်ဆရာကြီးကလည်းဒီဖြစ်ဖြစ်သားလာမှာတော့ကျွန်တော်လည်းလိုက်ဆိုပဲလေအဲ့တော့ကျွန်တော်မြင်တဲ့အခါကျတော့ဒီဘုန်းကြီးရဲ့ပြည့်ပြည့်တယ်ပြည့်ပြည့်ရဆိုတော့ဘုန်းကြီးကဟိုဖြစ်ဖြစ်တန်းနေရပေါ့နည်းနည်းတို့တော့ဘာဖြစ်လဲဆိုတော့ဒီသူ့ကိုဒီခေါက်တွေကဆိုလို့ရှိရင်ဘုန်းကြီးကရိုက်ခဲ့တာမျိုးရှိတယ်ပြည့်ပြည့်တန်းမျိုးရှိတယ်ဒါပေမဲ့ဒီခေါက်မှာတော့ကျွန်တော်တို့ဒီလိုကမျိုးမရှိဘူးဒီအမေကင်းချက်ပြီးတော့တောင်းရင်တော့မတော်ဘူးသူကဒီနေ့ခေါက်ဖမ်းတယ်ဆိုပြောလိုက်လို့ဘုန်းကြီးအောက်ကြီးပြန်လာဆိုမျိုးရှိတယ်ဘာဒီနေရလဲဟိုအားအရရောဒါမျိုးဒီလိုကလာနေမှာမရဘူးလို့ပြောနေတယ်ဒါမှမဟုတ်ဘာတော်ရောက်မှုတွေဆိုတော့အားရအောင်လို့ပြန်ဖြစ်တယ်ဒီအခါကျတော့ဒီလိုလဲဟိုအမှုကစိတ်ကြီးခေါ်နေပြောတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ကံကြေကြတော့မင်းတို့ကဒါနဲ့ကျွန်တော်လည်းကိုယ့်ရဲ့ကိုယ်လေးကိုယ်လေးလေးနဲ့ကျွန်တော်တို့ရောရေဆော့ထားလိုက်တယ်။တွားပြီးတော့ဒီပြဿနာတိကျတာမှန်လေ။ online မှာလည်းပြန်နေတယ်။ဒီပြဿနာလည်းတကယ်ဖြစ်တယ်။ဖြစ်တဲ့ခါကျတော့ကျွန်တော်ဘယ်လိုရှင်းပြမလဲ။ဟိုဘယ်လိုမျိုးလုပ်ဖို့ဆောင်ရွက်ရလဲ။တွားမိတယ်။ဆက်ပြီးတော့ပြန်လာမင်းကျွန်တော်ကရေဆော့တွားပြီးတော့ဘယ်လိုမျိုးဆောင်ရွက်ရရှိလဲ။တရားဥပဒေတွေတော့ဘယ်လိုဆောင်ရွက်ရရှိလဲကိုတွားမိတယ်။ဒါကျွန်တော်အရင်ခေါက်တော့ဘယ်လိုရှိဒီဓာတ်ပြရတော့ခေါက်တော့ကျွန်တော်ခိုင်းရေဆော့သွား။ဒီကနောက်ခေါက်တော့ဆိုလို့ရှိရင်ကျွန်တော်အဲ့ဒီရေဆော့မှာကျွန်တော်တွားပြီးတော့ဒီအဲ့ဒီဆီးတို့တို့ဘက်ကူလေးနဲ့ကျွန်တော်ကရေးရတဲ့ချိတ်ပေါက်ကလေးကိုကျွန်တော်ကျင်းရတယ်။ဒါဒီတော့လည်းဆိုတော့အဲ့မှာတာဝန်မျိုးကိုရဲ့ဟိုလူပြောထိုင်နေတယ်။ဟိုပြီးခဲ့တာကကျွန်တော်တို့အမှုဖွင့်နေဆိုလို့ရှိရင်အမှုဖွင့်ရတဲ့ဘက်ကလေးကိုကျွန်တော်ကဖိုင်လေးကိုစကန်နဲ့ထွက်တာပါလားဆိုပြီးတော့ကျွန်တော်ကအမှုဖွင့်လို့ပြီးခဲ့တာကိုခင်ဗျားတို့တာဝန်ရှိနေတဲ့ပြောတယ်လေဒီကဘယ်လိုလုပ်မှာလဲဆိုပြီးတော့ဒီလိုလိုဆောင်ရွက်ထားတဲ့ပုံလေးခါကျတော့စကန်မျိုးကိုလူပြောထွက်လာတယ်။အဲ့တော့တာဝန်ကြီးမှာဟို
င်းသောပြီးပုံမျိုးဆောင်စုကြေးလေးထွက်လာတဲ့ခန္ဓာရည်ပြီးတော့ဒီလိုအဲ့ဒီလိုခဏ၃မိနစ်လောက်ထိုင်နေသင်္ကြန်ကျွန်တော်ပြောပြီးကြားရတော့လေပုံစံတော့ဘူးသူတို့ဘာမှမကြည့်ပါဘူးသူတို့ဒီတက္ကသဖြစ်နေအောင်မသိဘူးဟိုလုံနေအောင်လည်းလုံနေအောင်လည်းမသိဘူးအဲဘုန်းကြီးဖွဲ့နေရတော့ဒီတာသာဘာသာရေးကားကနေပြီးတော့ဒီစိတ်နဲ့ချင်းလေးဘုန်းကြီးဖွဲ့သွားလို့ရှိတယ်အဲ့ဒီအဖုန်းကြီးကတော့သင်္ကြန်ညာမျိုးရှိတယ်ဆိုတော့သူကရှိတယ်ဒီနေ့ကကျတော့ဟိုအတူတူကတော့ဓမ္မလို့ဘူးလေအောင်ကြောက်ဆက်သူဆက်ကြည့်ကြည့်ကြည့်ကြည့်ရပါမယ်ဆိုတော့
ကိုသက်ဆွေဝင်ကိုနေပိုးလာလီလိုင်းပေါ်မှာခဏနေပေးအောင်ခင်ဗျကျွန်တော်တော့ရှင်ချို့လှည့်ပေးခြင်းပါလေအရင်ဆုံးဥခိမောင်လွင်ကြားပါလားခင်ဗျတူတူတုံနဲ့ဆွေးနွေးမေးမြန်းလို့ရပါပြီ
ဟုတ်ကဲ့ဒီအခုဒီအခုဒီရှိနေတာပါလေခင်ဗျဘာသာရေးကိုကြည့်ကြည့်လို့ဖြစ်လာအရင်ကြီးဒီအပ်ပါလေကျွန်တော်ဒီနေဘာသာရေးကိုနေရေးနဲ့အတူတူရှားလို့ရပါလေဒီကနေ့ပါလားသူကြာကြာခင်ဗျဘာသာရေးများလို့ဒီအခုဒီအခုဒီလိုလိုတွေ့ရတာပါလေဒါတက်ချက်ရဒီနေ့ပါလားရေ
ဟုတ်ကဲ့ခင်ဗျာဒါချုပ်ပြောရမယ်တော့ဥက္ကမောင်လင်ပြောသွားတဲ့အချိန်မှာတော့ तू ကတော့ဥပဒေစိုးမှုရှိဖို့နောက်ဘာသာရေးခွဲခြားဆက်ဆံမှုတွေမလုပ်ဖို့ဘာသာရေးကိုနိုင်ငံရေးရအသုံးချဖို့ဆိုတဲ့ဟာတွေအချက်တွေပါပါတယ်ကျွန်တော်တို့တော့ရှင်တူကိုလှည့်ပေးကြပါလေဥကြော်ကြော်ဆွေးနွေးမေးမြန်းလို့ရပါတယ်တူတူတူပ
ါဒီကတော့ကျွန်တော်တို့ဒီဘာသာရေးဒီအားလုံးကိုခွဲခြားဆက်ဆံမှုရှိခြင်းနဲ့ပြည်ထောင်စုနဲ့အခင်ဆွေးနွေးတဲ့နိုင်ငံတော်ကြီးကိုတွားဖို့အဲ့အရာလေးကိုကျွန်တော်လိုလားပါတယ်ကြာ
အခုကြော်ကြော်ကျေးဇူးပါ။နောက်တရရှိတူလည်းအလှည့်တခါလေးပြလိုက်ချင်ပါလေ။ဥကုကုအောင်ကြားပါလားခင်ဗျာ။ဆွေးနွေးမေးမြန်းလို့ရပါတယ်
။ဒီလိုဘာသာရေးယူဆတဲ့အနေနဲ့လူချောရဲ့လော်ယာတွေကြောင့်ကျွန်တော်တို့ဘာသာကိုစရစရာတော့အမှန်ပါပဲခင်ဗျာ။အဲဒီဒီလိုကိစ္စမျိုးကတရားဝါရှိခဲ့တယ်လို့ငါကမှလည်းရှိနေဦးမယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အမေရိကန်ရောအနိုင်ငံမျိုးမှာတော့လူငယ်ခွင့်ဆောင်မှုကအခုချိန်ထိရှိနေသေးတာပဲလေ။
ဟုတ်ကဲ့ဥက္ကောင်ကျေးဇူးပါဟုတ်ပါတယ်မှန်ပါတယ်ကျွန်တော်တို့နေရာဒီဓာမျိုးဖြစ်တဲ့တော်မြတ်ကနိုင်ငံဒေသတော်မြတ်မှာဖြစ်ပါတယ်ဒါပေမဲ့ဥပဒေစိုးမိုးရဥပဒေရဘယ်လောက်ထိအရေးယူနိုင်တယ်ဆိုတဲ့နေရာမှာလည်းမေးခွန်းရှိပါတယ်ကျွန်တော်ကိုသက်ဆွေဝင်မဲ့မေးချင်ပါတယ်ကိုသက်ဆွေဝင်အခုဆွေးနွေးသွားတဲ့တော်ရရှင်တွေကတော့တော်တော်လေးတမာတမာကြကြနဲ့သူတို့ရဲ့အမြင်လေးတွေမှန်မှန်ကန်ပြောသွားပါတယ်ဒါပေမဲ့ကျွန်တော်တို့လူမှုကွန်ရက်တီတွေးတော့ဆိုရင်လူမှုကွန်ရက်တီပေါ်မှာဒီဖြစ်ရတဲ့ပတ်သက်ပြီးတော့တော်တော်လေးဝေဖန်ကြတာရှိတယ်ဥပမာဆိုရင်မွတ်စလင်ဘာသာဝင်တွေမွတ်စလင်ဘာသာဝင်တွေရှိတဲ့ဗလီတွေမှာမြန်မာဗုဒ္ဓဘာသာတွေကဇီအောင်လို့ရလို့လားဆိုတဲ့အမင်းမျိုးတွေပေါ့နော်တစ်ဖက်ကတော်တော်လေးပြင်းပြထန်ထန်နဲ့ပြောဆိုဆွေးနွေးတာတွေလူမှုကွန်ရက်မှာတော်တော်ကျယ်ပြန့်လေးဖြစ်နေပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့ကိုသက်ဆွေရင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ကဒီဟိုကွန်ရက်အဖြစ်ကိုဟိုအထောက်ပြပြပြောဆိုတော့လက်မခံလဲနေတခြားသူတွေမှာလည်းဒါရှိတယ်ဆိုပြီးကြုံရှိရပြောရတာတွေကဒါတကယ်လည်းတော့ဒီပြဿနာတစ်ခုရဲ့အဖြစ်မဟုတ်ပါဘူးဒီမွတ်စလင်ဘာသာဝင်တွေဒီပလီရှိပါလေဖိရောက်နေတဲ့ဗုဒ္ဓဘာသာဝင်တွေအားရှိပါဒါတွေကလို့ဒီဒီမွတ်စလင်ဘာသာဝင်တွေဒီကျွန်တော်မျိုးတွေဒီတပ်ပုံတွေရဲ့စီတူရဲ့ဒီတင်ပြီးနေကြတာလို့ရှိပါဒါပေမဲ့ဒီရှိပါဘောသားတို့ကတော့ရောင်းမှုကိုပြောရလို့ရှိရတယ်။အဲ့ဒါလည်းကျွန်တော်ရှိရတယ်။ဒါကျွန်တော်တကယ်လို့ကျွန်တော်ပြီးကြည့်တယ်။ကျွန်တော်ဒီလိုမျိုးဘောသားတို့လာရတဲ့ဘယ်လိုလဲဆိုတော့ကမန့်ကြည့်ပြီးဒီလိုဟိုအရေးရှုံးမှုတွေရှိတော့ဘယ်တော့ဝင်စားမှာမဟုတ်ဘူးလို့ဆိုတော့ရှင်းရှင်းလေး logic ကရှင်းရှင်းလေးပေါ့။ဒါပေမဲ့အဲ့ဒီလိုခါမျိုးကိုတက်ဝင်ရလို့ရှိတယ်။အဲ့တော့ဒီကကျတော့ကျွန်တော်တို့ကဒီကျက်နာဖြစ်နေတာကျွန်တော်ပြောနေကြတာမုတ်ဖေးဘာသာဝင်လို့ပြောလာဝင်လို့ဆိုတဲ့ဆာလို့ရှိကျွန်တော်လူ့ဘက်ကရှိသေးရှိတဲ့ foundation လို့ဒီလိုဆိုတော့ဘုရားဘာသာဝင်ဆိုတဲ့အတွက်ဘုရားဘာသာဝင်မှာရှိသေးရှိတဲ့ကိုကျုံများတွေ foundation လို့ဒါရုပ်ကိုကျွန်တော်ကမေးလို့ဆုံးလိုက်ရတော့ကျွန်တော်ရဘယ်လိုမျိုးနိုင်ငံမျိုးဒီဆောက်ပါလဲကျွန်တော်ဖြစ်ဖြစ်နေတဲ့ဒီလူ့ဘက်ကဒီပခုလူ့ဘက်ကဆိုလို့ရှိရင်ဒီလူ့ဘက်ကဒီလူ့ဘက်ကဒါရရလို့ကိုကျုံရဆိုတာမျိုးကျွန်တော်တို့ကဝိုင်းပြီးတော့ဟိုတက်မဲ့ထောက်ပြဝင်ထိုင်နေကြရတာအဲ့တော့ဒါအောင်မှကျွန်တော်တို့ကဟိုပါကယူနာတဲ့အဲ့ဒီဆိုတာမျိုးပြောလာလို့ရှိရင်တော့ဒါတော့သိကြသိတယ်မရှိဘူးကျွန်တော်ယူဆတယ်ဒီတစ်ခါလေးကြီးရရစီလာတော့လေရတူရကူရရဲ့တိုင်းပင်ရဲ့အဲ့လိုပါမျိုးကြီးနဲ့ကျွန်တော်ကရှင်းရလာလေရတယ်တကယ်လက်တွေ့မှာကျွန်တော်တကယ်ဟုတ်နေကြရလားကျွန်တော်ဘာသာလို့ဒီကဒီဒီဒီကောအဲ့လိုမျိုးတကယ်အတူရဆောင်ဝင်နေကြလို့လားဆိုတော့ဒီကကျွန်တော်ကကြည့်ရတယ်ဒီကိုထုတ်ဖို့လိုပြီးလို့ယူဆရတယ်ဒါကျွန်တော်ဒီတလို့ရှိရဲ့အခြေခံစာရင်းစာလုံးတွေလည်းဖြစ်ပြရ
ကိုနေဖို့လောက်ကိုကျွန်တော်တခုခုကတော့ရှင်တွေပြောတာနဲ့ဆက်ဆက်ပြီးတော့မေးတာခုနကကျွန်တော်တော့ရှင်တွေကတော့တော်လေးတမာတမာကြာကြာမြင်ပါတာနဲ့ပြောဆိုသူတို့ရဲ့အမြင်ကိုပြောဆိုသွားပါတယ်ဒါပေမဲ့ကျွန်တော်ခုနကပြောလူမှုကွန်ရက်တီပေါ်မှာတော့ဒါနဲ့ပတ်သက်ပြီးတော်လေးငင်းပွားပွေရာတွေဖြစ်နေပါတယ်ခင်ဗျာအထူးဖြစ် Facebook ဆာမျက်နှာပေါ်မှာရေးကြသားကြတော်လေးကြမ်းတမ်းရှိပါတယ်ဒီတုံ့ပြန်ချက်တွေနဲ့ပတ်သက်လို့ကိုနေဖုန်းလာဘယ်လိုမြင်ပါလဲခင်ဗျာ
အဲဒီ online ပေါ်မှာတော့အဲ့လိုပြီးတဲ့အဖွဲ့အစည်းတစ်ခုရှိနေတဲ့ဘောပေါ့နော်ဒီ online ဆိုင်နေဆဲဆိုရဲပြီးတော့ဒီဘာသာရေးပြည်ပကတွေဖြစ်အောင်လဲအဲ့လိုမျိုးလှုံ့ဆော်တဲ့ပုံစံမျိုးလေးတွေကတော့တွေ့နေအောင်နော်အခုဆိုရင်မနေ့ကဆိုရင်ကျွန်တော်အဲ့ပုံတင်လိုက်တဲ့အခါမှာကျွန်တော်အောက်မှာတောက်လျှောက်အလိုလာပြီးတော့ဆဲဆိုတာမျိုးတွေပေါ့နော်နောက်တချို့ဆိုရင်လည်းအကောင့်အတူနဲ့မဟုတ်ဘူးပေါ့နော်အကောင့်အမှန်တွေနဲ့ကိုကျွန်တော်တို့ဟိုလာပြီးတော့ရှင်းသားနေတာမျိုးတွေကျွန်တော်တို့ရှိတာပေါ့နော
်လူမှုကွန်ရက်တီပေါ်မှာအထူးဖြင့် Facebook ဆိုင်မနာပေါ်မှာရေးကြသားကြတာမုန်တရားတွေပြန်ပွားကြရေးကြတဲ့ကိစ္စတွေမှာ တချို့ကယူသသားပဲဒီတစ်ဖက်တစ်ဖက်ကယူသားတဲ့ဟာကိုယုံကြည်သွားတာမျိုးလဲကျွန်တော်တို့သတိထားမိပါရယ်ခင်ဗျအဲ့တော့ဒီအခြေအနေတွေကိုလူမှုကွန်ရက်ဒီပေါ်မှာရင်းနေရနေတဲ့ပတ်သက်လို့ဘလူးဟန်တားနိုင်အောင်လို့အကောက်ကပြုတ်နိုင်အောင်လို့ဘလူးများကြံပြုတ်ကြံလဲ
ကျွန်တော်တို့ကတော့လေအရင်တည်းကလေကျွန်တော်လည်းပန်းစကားလှုပ်ရှားမှုဆောင်မလုပ်ခဲ့ရတာကျွန်တော်တို့ကတော့လူတို့နီးနေပဲကျွန်တော်တို့ကတော့ဒါလှုပ်တာပေါ့နော်လှုပ်စေချင်တာပေါ့နော်ဘာလို့ဆိုတော့တစ်ဖက်ကဥပဒေရအရန်တင်းကျပ်လိုက်တဲ့အခါမှာလေကျွန်တော်ဖေးစီကိုလာပြီးထိခိုက်မှာလို့လဲစိုးရင်လေဒါမှလည်းလက်ရှိမှာတော့အဲ့လိုကျွန်တော်ပြောတဲ့ဥပဒေတစ်ခုနဲ့ပြင်ဆင်နေတော့အဲ့ဒီဥပဒေထွက်လာရင်တော့လေအထိုက်လျောက်တော့ဒီကောင်တွေကညော့သွားမယ်လို့ထင်တယ်ဒါမှမဟုတ်ရေရှည်အတွက်စဉ်းစားမယ်ဆိုရင်တော့ဗျာကျွန်တော်တို့ဒီလူလူနီးနဲ့ဒီဟာတွေကိုပြန်ပြီးတော့တုံ့ပြန်တာမျိုးနော်တချို့ကလည်း neglect လုပ်တာမျိုးနောက်ပြီးတော့ဒီကနေပြီးတော့အပြင်ကိုလှုပ်ဆော်တယ်လှုပ်ဆော်မှုတွေကိုလည်းဒါလူလူကသာအသိဉာဏ်ရှိရဲဆိုတာတွေကအရာမရောက်တော့ဘူးဒီစီမှာဆိုရင်တော့လူလူနဲ့တုံ့ပြန်တာမျိုးလူလူကိုအသိပညာပေးတဲ့အမျိုးမျိုးပေါ့နော်အဲ့ဒီရေရေရှင်နည်းနည်းမျိုးတော့ကျွန်တော်ကတုံ့ပြန်တယ
်ကိုနေဖြုံးလိုက်တော့အမတ်ဒီနည်းနဲ့လူလူကြားထဲမှာထိတွေ့ပြီးဆက်ဆံတယ်လက်တွေ့လူလူကြားထဲမှာကောဒါရင်းနဲ့ပတ်သက်လို့ခရက်ကဘယ်လောက်ကြီးပါလဲ
လူလူကြားထဲမှာတော့ကျွန်တော်တင်ငန်းကျောင်းမှာကျွန်တော်နေတယ်ကျွန်တော်နေတဲ့မျိုးနဲ့ဆိုရင်လည်းကျွန်တော်မဲဆန္ဒနဲ့ဆိုတဲ့ဒီဘာလာဘောင်းတို့မျိုးပေါ့တော့နေနေရလူအဖွဲ့ကြီးထဲမှာတော့ဘာမှဒီဟိုပါပြဿနာအသိပညာမရှိဘူးနော်ဒါပေမဲ့လည်း effect တော့နည်းနည်းတော့ဖြစ်တယ်ကွာနော်အရင်တော့ဆိုရင်ကျွန်တော်တို့ဒီဘာသာရေးပွဲတော်တွေပေါ့နော်ဒီထိန်သူပွဲဆိုရင်လည်းအကုန်ပါတယ်မြန်မာဗုဒ္ဓဘာသာပွဲဆိုလည်းအကုန်ပါကြတယ်အဲ့တော့အစ္စလာမ်ပွဲတွေဆိုလည်းအကုန်ကျွန်တော်တို့ကဒီဘာသာမျိုးခွဲခြားမှုမရှိနိုင်တဲ့လူ့အဖွဲ့ကြီးကဒီအစေးကတ်ခဲ့တယ်ပေါ့နော်ဒီ social cohesion လို့ခေါ်တာပေါ့အဲ့ဒါရှိတယ်ဒါပေမဲ့ဒီလိုမျိုးချုံတော်တဲ့သူတွေကလှုံ့ဆော်တယ်အဲ့ဒီဟာကိုဖျောက်တဲ့ရေစမ်းမှုလည်းမတော့ဘူးဒီတိုင်းခွင့်ပြုရတဲ့ဆိုတဲ့အနေအထားကြီးကြာလာတဲ့အခါမှာဒီလူလူကြားထဲမှာဒီလူအဖွဲ့ကြီးရဲ့စိတ်ကအားနည်းနည်းနည်းနည်းတော့ကြောကြောကြောလာတယ်ပေါ့နော်အော်ဒါကြီးကိုရေရှည်ဆွဲထားလို့တော့မကောင်းဘူးလားတိလားဒီရခိုင်မှာဖြစ်တဲ့ကိစ္စဆိုလည်းအဲ့ဒါကြီးပါတယ်ဗျာနော်ချိန်တစ်ခါတော့ဆိုရင်ဒါအားလုံးကကျွန်တော်တို့ကိုယ်တိုင်းပြည်သားပဲဆိုတဲ့အနေအထားမျိုးနဲ့နေပေမဲ့ခုနကပြောလို့ဒီအရန်အစွန်ရောက်ပြီးတော့ကျွန်တော်တို့ကသွားပြီးခွဲခြားဆက်ဆံလိုက်တဲ့အခါမှာကျွန်တော်တို့ကတစ်ဖက်လူတွေတို့လည်းအဆောတစ်ဖက်ဆုံးကိုတွန်းပို့လိုမျိုးဖြစ်သွားတဲ့နေသားမျိုးလေးတွေလည်းကျွန်တော်တို့ဒီရခိုင်ကိစ္စတွေမှာတွေ့လာရတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့ဗျာဒီလိုမျိုးလူမျိုးရေးဘာသာရေးကိုအကြောင်းပြပြီးအစွန်ရောက်နေတဲ့သူတွေနိုင်ငံရေးယူရဆက်တဲ့ဘာသာရေးကိုအသုံးချနေတဲ့သူတွေကိုအသုံးတရားတော့ကျွန်တော်တို့ရေးယူဆောင်ရွက်ဖို့ကျွန်တော်လိုအပ်လာပြီးတော့ဒီတိုင်းတော့လွတ်သွားတာအဖြစ်တော့ဒါရေရှည်အတွက်တိုင်းပြည်အတွက်မကောင်းတာဘူးဗျာ
ဟုတ်ကဲ့ကျွန်တော်ခုနကငုံတဲ့ဒီမွတ်စလင်ဈေးတဲ့ဖြစ်ရကိုကျွန်တော်ဥမာထားပြီးတော့မေးချင်ပါတယ်အခုဖြစ်သွားတဲ့ကိစ္စမှာအဲတချို့ဒီအမျိုးသားရေးအဖွဲ့ဆိုသူတွေကသွားပြီးတော့ကန့်ကွက်တယ်ဒါပေမဲ့ဘေးကတုံ့ပြန်ချက်ကဘာကြောင့်ရက်ကြည့်နေတဲ့အနေအထားမျိုးဖြစ်နေတာလဲခုမှလက်မခံနိုင်ဘူးဆိုရယ်လက်မခံနိုင်ဘူးဆိုရယ်ဟာတုံ့ပြန်မှုဘာမှဝင်ရောက်ဆွတ်ဖက်နိုင်မှုမရှိတော့အဲ့တော့လူတွေရဲ့တုံ့ပြန်ချက်ကိုကျွန်တော်သိချင်ပါတယ်လူတွေရဲ့ပကတိသူတို့ရဲ့အမြင်ကမွတ်စလင်ဈေးတဲ့အပေါ်မှာဒီလိုပဲမြင်နေကြတာလား
မဟုတ်ဘူးလားအဲ့လိုမမြင်ဘူးလူတို့ကလူအဖွဲ့တွေဘာလို့ဆိုတော့အဲ့ကျွန်တော်သိသလားဆိုတော့အဲ့မှာမူကြီးကအဲ့နေ့ကအဲ့မှာရောင်းလို့မရတော့သူအခြားဒီဈေးကျော်ဈေးတို့ဘာလို့မှသူကြွားရောင်းတယ်ရောင်းတဲ့အခါမှာအဲ့မှာဗမာရောဘာသာအခြားဟိန္ဒူရောကလာပြီးတော့သူ့ကိုရောင်းမှဒီမှာဘာမှပြဿနာမရှိပါဘူးနော်ဟိုမှာလိုမျိုးမဖြစ်ပါဘူးအေးဆေးရောင်းမှဆိုပြီးတော့သူအကုန်လုံးလက်ပတ်ရောင်းပြီးသူကုန်းမှသူပြန်သွားတယ်ဆိုပြီးကျွန်တော်တို့ပြောတယ်ပြောချင်တာကဟိုအစုအဖွဲ့တစ်ခုကပဲလိုက်ပြီးတော့ဒါကိုလုပ်နေတာဆိုတော့လူတို့သူတို့ကဆိုတော့အဲ့ဒီလုံးဆောင်မှုတွေအောင်မြင်သွားတယ်တချို့နေရာတွေတော့ရှီကောင်းရှိမှာပါဆိုတာတချို့နေရာတွေဆိုတော့ဂျွာတရွာလုံးမှာဒီလိုမျိုးအစ္စလာမ်ဘာသာဈေးမရောင်းရဆိုတာမျိုးတွေကတ်ထားတာတွေအစ္စလာမ်ဘာသာမဝင်ရဆိုတာမျိုးတွေဒါမျိုးတွေလည်းတွေ့တော့တွေ့နေရဒါမှအဲ့ဒါတွေကဒီလိုမျိုးသူတို့ကြီးအောင်မှုတွေအောင်မြင်သွားတဲ့နေရာမျိုးပေါ့နော်အဲ့တော့အဲ့လိုနေရာမျိုးကြီးအောင်ရှိနေမှာကျွန်တော်တို့ရန်ကုန်မှာဆိုရင်တော့ရန်ကုန်လူ့အဖွဲ့ကြီးကတော့အဲ့လိုမျိုးမရှိဘူးကွာ
ဟုတ်ကဲ့
နောက်ပြီးတော့လူသားချင်းစာနာထောက်ထားမှုကိုကျွန်တော်တို့ကပို့ပြီးတော့တံမိုးထားတယ်လေဒါဘာသာရေးရကွဲပြားမှုပါဒါတဘာဝလျောက်ကွဲပြားမှုလည်းဖြစ်နိုင်တယ်ဒါလူခွင့်ရရကွဲပြားမှုဖြစ်နိုင်တယ်အဲ့ပုံမှာကျွန်တော်တို့ကသိအလေးနဲ့မထားဘူးကျွန်တော်တို့ကလူခွင့်ရဆိုတာလေနောက်ပြီးတော့လူသားချင်းစာနာထောက်ထားမှုရယ်ကျွန်တော်တို့ကလူ့အဖွဲ့ကြီးထဲမှာပို့ပြီးတော့အားကောင်းတယ်ပေါ့နော်အဲ့တော့ဒီဖွဲ့ကြီးရဲ့သဘောတရားကိုတော့ကျွန်တော်ကအဲ့လိုကြီးမှုန်တိနေတယ်ဆိုတာမရှိပါဘူး။ဒါပေမဲ့လည်းခုနကဟာတဲ့အစွန်ရောက်သမားတွေကိုရေရှည်လွတ်ထားမယ်ဆိုရင်တော့ဒီဖွဲ့ကြီးပေါ်မှာအသက်ရောက်မှုကတဖြည်းဖြည်းနဲ့ကြီးလာနိုင်တာပေါ့
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒက်ဒီလိုက်အစီအစဉ်အခုချိန်စီသွားလို့ပါကျွန်တော်ပါဝင်ဆွေးနွေးပေးတဲ့ဥနေပုံးလက်နောက်ဦးတက်ဆွေဝင်ကျေးဇူးအများကြီးတင်ပါတယ်။တော်ရှင်နေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒက်ဒီလိုက်အစီအစဉ်ဒီမှာကျွန်တော်ကပြီးပါ
ကိုယ်တော်ညူဆွေးနွေးတင်ဆက်တဲ့ VOA တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကဗိုတုနေမနဲ့အစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ
် American ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဒုက္ခသည်တွေကိုလက်ခံဆောင်ရှောက်တဲ့နှစ်ပေါင်းများစွာကြာအစဉ်လာကို American ပြည်ထောင်စုကဆက်ပြီးထိန်းသိမ်းသွားပါမယ်2018ခုနှစ်ဗန္ဒာရေးနှစ်အတွင်းဒုက္ခသည်4000ကျော်အထိလက်ခံဖို့အမေရိကန်အစိုးရကအဆိုပြုထားပါတယ်။အဲ့ဒီထဲမှာအာဖရိကတိုက်က1900၊အရှေ့အာရှက5000၊ဥရောပနဲ့ဗဟိုအာရှက2000၊လက်တင်အမေရိကနဲ့ကာရီဘီယံက1500၊အရှေ့လေပိုင်းနဲ့တောင်အာရှက18500အသီးသီးလက်ခံသွားမှာပါ။အသစ်ကန့်သတ်လိုက်တဲ့ဒုက္ခသည်အရေအတွက်4000ကျော်ဟာမကြာသေးခင်နှစ်တွေနဲ့ဆိုင်နေပါတယ်။ အခြေအနေတော်များများကိုထည့်သွင်းစဉ်းစားပြီးအခုလိုလျှော့ချသတ်မှတ်ထားတာပါဒီထဲမှာအမေရိကန်လူထုရဲ့လုံခြုံရေးပိုကောင်းအောင်လုပ်ထားတဲ့လုံခြုံရေးဆိုင်ရာလူထုလုံခြုံရေးအရဒုက္ခသည်တွေကိုစနစ်တကျဆန်းစစ်တာမှာအစိုးရရဲ့လှုံ့ဆော်နိုင်စွမ်းအမေရိကန်နိုင်ငံထဲမှာရောက်လာပြီးတော့မှအကာအကွယ်ရဖို့အတွက်နိုင်ငံရေးခုလုံခွင့်လျှောက်ထားသူထောင်ပေါင်းများစွာရဲ့လျှောက်လာတွေကိုအမိမြေလုံခြုံရေးဌာနကလှုံ့ဆော်နေရတဲ့အခြေအနေတွေပေါင်းဝင်ပါတယ်1985ခုနှစ်ကတည်းကဆိုရင်အမေရိကန်မှာဒုက္ခသည်3သန်းကျော်ကိုလက်ခံထားပြီးပါပြီအခုသတ်မှတ်တဲ့အရေးအတွက်အသစ်အရာလဲအမေရိကန်ဟာတခြားဘယ်နိုင်ငံထက်မဆိုပိုများတဲ့ဒုက္ခသည်အရေးအတွက်ကိုအမြဲအခြေဆိုင်နေထိုင်ခွင့်ဆက်ပြီးပေးသွားမှာပါလူမျိုးတိုင်းရင်းသားနိုင်ငံရေးအမြင်နိုင်ငံသားကိုယ်ွယ်ပါသာဒါမှမဟုတ်လူမှုအဖွဲ့အစည်းတစ်ခုမှအဖွဲ့ဝင်ဖြစ်တာတွေကြောင့်ဖိနှိပ်ခံရသူအကာအကွယ်အမဲဆုံးလူတွေကိုအမေရိကန်ကဆက်ပြီးကာကွယ်ပေးသွားမှာပါဒုက္ခသည်တွေကိုလက်ခံတာဟာအိုးအိမ်စွန့်ထွက်ပြေးရတဲ့ကမ္ဘာလုံးဆိုင်ရာအကြက်တဲကိုအမေရိကန်ကတုံ့ပြန်လှုံ့ဆော်တာရဲ့ကဏ္ဍတစ်ခုပဲဖြစ်တယ်ဆိုတာအရေးကြီးတဲ့အချက်တစ်ခုပါအမေရိကန်ဟာကမ္ဘာပေါ်မှာလူသားစာနာမှုအကူအညီပေးတဲ့ထိတ်တန့်အလှရှင်ဖြစ်ဆက်ရှိနေပြီးပြီးခဲ့တဲ့နှစ်ကဒေါ်လာ9ဘီလီယံကျော်ကူညီခဲ့ပါတယ်2019ဘဏ္ဍာရေးနှစ်တွင်းစီးရီးယားအကြက်တဲအတွက်လူသားစာနာမှုအကူအညီဒေါ်လာ 1.4 ဘီလီယံကျော်ယူရိုအတွက်ဒေါ်လာသန်း580ကျော်ကူညီခဲ့ပါတယ်ဒါ့အပြင်ငတ်မှုခေါင်းပေါင်းမှုတန်ခံနေရတဲ့နိုင်ငံတွေကလူထုအတွက်ဒေါ်လာ 2.5 ဘီလီယံနီးပါမြန်မာနိုင်ငံတွင်းနဲ့ဒေသတွင်းမှာအိုးအိမ်စွန့်ထွက်ပြေးနေရသူတွေအတွက်ဒေါ်လာ140နီးပါးကူညီခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကိုကူညီပေးနေတဲ့နံပါတ်1နိုင်ငံဖြစ်သလိုဒုက္ခသည်တွေနဲ့ပြည်ပခန့်တန်းတဲ့သူတွေအတွက်အသက်ကယ်အကူအညီပေးနေတဲ့တခြားအဖွဲ့အစည်းတွေကိုဥဆောင်လှူဒန်းနေတဲ့နိုင်ငံဖြစ်လဲဆက်ရှိနေပါတယ်။ဒီအဖွဲ့တွေထဲမှာချက်ချင်းဤအဖွဲ့၊ကမ္ဘာစံနှယ်ဤခါအဖွဲ့၊ UNICEF နဲ့လူသားချင်းစာနာမှုကူညီပေးရေးအစိုးရမှဟုတ်တဲ့အဖွဲ့အစည်းအမျိုးမျိုးပါဝင်ပါတယ်။ဒီကူညီကနေဒုက္ခသည်တွေအနေနဲ့အခြေအနေပေးတဲ့အခါသူတို့နေအိမ်တွေကိုကိုယ်သဘောနဲ့ကိုယ်ဘေးကင်းစွာပြန်သွားနိုင်စေဖို့ဆိုတဲ့အမြင်နဲ့အတူသူတို့မိခင်နိုင်ငံတွေနဲ့နှိကက်တဲ့နေရာတွေမှာရောက်နေတဲ့ဒုက္ခသည်တွေနဲ့ပြိပခဒဏ်သင့်သူတွေအတွက်အထူးအရေးပါတဲ့လိုအပ်ချက်တွေကိုထောက်ပံ့ပေးပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူသားချင်းစာနာမှုအကူအညီပေးမှုတွေနဲ့ရည်မှန်းချက်တွေအပေါ်ဂုဏ်ယူပြီးအကြမ်းဖက်အခြေအနေနဲ့ဖိနှိပ်မှုတွေကနေထွက်ပြေးနေရသူကဘာတဝမ်းကလူတွေကိုဆက်ပြီးကူညီဆောင်ရှောက်သွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အားပေါ်မှုကြောင်းထပ်မံအသိပေးအပ်ပါရခင်ဗျာ။ဗိုလ်ရုံးညနေပဲ6:90ထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ16925တို့မှာဖန်ယူနားဆင်ပါ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်ဆွေမြတ်မုံကပြောပြပေးမှာဖြစ်ပါတယ်။
အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့တိုက်ခိုက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစက်တင်ဘာလ5ရက်နေ့တွေကနယ်မြေရှင်းလင်းရေးလုပ်ငန်းတွေတပ်မတော်ဘက်ကလုံးဝဆောင်ရွက်ခြင်းမရှိတော့ဘူးလို့မြန်မာအစိုးရကထပ်မံပြောကြားခဲ့ပါတယ်။ပဋိပက္ခတွေဖြစ်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုစံတမန်တွေနဲ့သတင်းမီဒီယာတချို့ကအင်္ဂါနေ့တုန်းကခေါ်ဆောင်ပြသစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေကအခုလိုပြောကြားခဲ့တာပါ။နေချင်းပြန်သွားတဲ့ခရီးစဉ်မှာဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊တရုတ်၊ထိုင်းနဲ့လာအိုနိုင်ငံသားအမတ်ကြီးတွေနဲ့သတင်းတောက်တချို့ဟာဘူးတီတောင်မြို့နယ်မောင်တော်မြို့နယ်တွေကခြေရွာတချို့ကိုသွားရောက်လေ့လာနိုင်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်သွားဖို့အတွက်မောင်တော်မြို့နယ်တွေကလေရင်ပြန်ခွင်းခြေရွာနားမှာရောက်နေကြတဲ့မွတ်စလင်တထောင်လောက်အပြင်ဂေါ်ဒူတာရခြေရွာနားကနှစ်နိုင်ငံခြံစည်းရိုးနားမှာစုဝေးရောက်နေတဲ့အစ္စလမ်ဘာသာဝင်900လောက်နဲ့လည်းတွေ့ဆုံခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စက်တင်ဘာ1ရက်နေ့ကစလို့နယ်မြေရှင်းလင်းမှုတွေတပ်မတော်ဘက်ကဆောင်ရွက်မှုလုံးဝမရှိတော့တဲ့အတွက်ကိုယ့်ခြေရွာတွေမှာပြန်လည်နေထိုင်ဖို့အတွက်ဝန်ကြီးဦးကျော်တင့်ဆွေကသူတို့ကိုတိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီလောင်ကျွမ်းမှုတွေဖြစ်ပွားခဲ့လို့အနည်းဆုံးလူ15ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့လူနေအိမ်နဲ့တခြားအဆောက်အဦထောင်ထဲချီမီးလောင်ကျွမ်းခဲ့ပါတယ်။ဒီတော်မီလောင်ကျွမ်းမှုဟာကြီးမားတဲ့ဘေးဒုက္ခတစ်ခုလို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။စပိန်နိုင်ငံကဒီကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားဒေသကိုလွတ်လပ်ရေးကြေညာဖို့ခွဲထွက်ရေးလိုလားတဲ့ခေါင်းဆောင်တွေပြင်ဆင်ခဲ့ပေမဲ့စပိန်ဗဟိုအစိုးရနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်မှုအတွက်အင်္ဂါနေ့တုန်းကသူတို့ရဲ့အစီအစဉ်ကိုဆိုင်းထားခဲ့ပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချင်းကိုမတ်ဆွမျက်မှွန်ပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မိနစ်အတွက်အစီအစဉ်တွေကိုလိုင်းနိုမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တို့ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.